Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်စက်တင်ဘာလ30ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဖိုင်းဒိုမီတာ32 kHz 9303ညနဲ့9383ညဖိုင်းဒိုမီတာ51 kHz 9885တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမမ
။မင်္ဂလာညချမ်းပါရှင်။ရုရှားသိမ်းယူထားတဲ့ယူကရိန်းနယ်မြေ၄ခုကိုရုရှားကသူပိုင်နယ်မြေတွေအဖြစ်နဲ့ဒီကနေ့တရားဝင်ကျင်ညာပါတယ်။ရိုဟင်ဂျာတွေလူခွင့်ရေးချိုးဖောက်ခံရတဲ့ကိစ္စမှာအမုန်းတရားပြန့်ပွားစေတဲ့ Facebook ပေါ်ကအရေးသားတွေနဲ့ဆိုင်တာကြောင့် Facebook ကရောကြီးပေးတဲ့လို့ Amnesty International လူခွင့်ရေးအဖွဲ့ကပြောပါတယ်။တာဝန်ကဆိုင်ငံခံထားတဲ့ထိုင်းဝန်ကြီးချုပ်ဟောင်းပရယုတ်ချန်အိုချာကိုတော့တာဝန်ပြန်ထမ်းဆောင်ဖို့ထိုင်းဖွဲ့စည်းပုံခုံရုံးကဒီကနေ့ဆုံးဖြတ်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူချမအခင်ပြုထွေးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တဲရောက်သတင်းတွေနဲ့အတူတောက်ကြညမှာတော်ရရှင်နေနားဆင်ရမယ်။နောက်ဆုံးရသတင်းတွေကတော့ရန်ကုန်နေပြည်တော်လွိုက်ကော်ခီးစဉ်ပြေးဆွဲတဲ့မြမမျိုးသားလေချောင်းလိုက်MNA ရဲ့လေရင်တစဉ်ဒီကနေ့စက်တင်ဘာလ30ရက်တောက်ကြနေ့မနက်လွိုက်ကော်လေစိတ်အစင်မှာပြစ်ခတ်ခံခဲ့ရပါတယ်
။ထိုင်လို့မပြေးရပါရဲ့ပြေးလိုက်တယ်လို့ဆက်ကဘာရှိရလဲကတော့အောင်ရောင်းမှဆောင်းလိုက်တော့ဖြစ်ရလို့ပြောတော့ဖြစ်သွားလို့ကြတော့ကြာရရတဲ့လူပဲအရင်ချင်းလိုက်တော့ကတော့လေရင်လေအောင်တုံးချက်
ဒီရင်ပေါ်လိုက်ပွာလာတဲ့ခီးတဲ့တူက VOA ကိုပြောပြပေးခဲ့တာပါအကြောင်းစုံကိုမကြခင်နားဆင်ရပါမယ်။နိုင်ငံရေးအကျဉ်းသား60နီးပါးဘိတ်အကျဉ်းဆောင်ကနေဒီကနေ့ပြန်ပြီးလွတ်လာပါတယ်ချင်းပြည်နယ်မတူပီမြို့အဝင်ထွက်ကိုတော့စစ်တပ်ကပိတ်ထားလိုက်ပါတယ်တပည့်ရင်လက်ရက်ကုန်လေကြောင်းတိုက်ခိုက်မှုမဲဆောက်မှာစတင်ကက်ကွက်ဆန္ဒပြပါတယ်ပတ်စပို့နိုင်ငံကူးလက်မှတ်တွေကအလိန်ခံရသူပိုများလာနေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြောပြပေးကြပါလိမ့်မယ်ရှင
်ယူကရိန်းကို9လကြာကြာစစ်ဆင်နေတဲ့အချိန်မှာပဲရုရှားသိမ်းယူထားတဲ့ယူကရိန်းနယ်မြေ၄ခုရုရှားနဲ့တရားဝင်ပေါင်းစည်းတဲ့အခမ်းအနားမော်စကိုမြို့တော်မှာဒီကနေ့ကျင်းပပါရယ်ယူကရိန်းအရှေ့ပိုင်းဒေါနက်စ်လူဟန်စက်ဒေသနဲ့နောက်တောင်ပိုင်းကခါဆန်နဲ့ဇပိုရီရှားဒေသတွေမှာနေထိုင်နေကြတဲ့ပြည်သူတွေဟာယူကရိန်းရုရှားနိုင်ငံရဲ့တပြည်တောင်သားတွေထာဝရဖြစ်သွားပါပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာခဲ့တယ်လို့တဟပြည်သူတွေရဲ့ရွေးချယ်မှုပါပဲလို့ဒီကနေ့မေကွန်မှာပြောဆိုသွားပါရယ်
Вы знаете, в Донецкой и Луганской народных республиках, Запорожской и
Херсонской области. Кляру тичаре тай, Донецк не Луганск дита майо, Запорожье не Херсон дита майо, Луру сана кайнгвэ ри чин ба кэ баре. Луру мэ сана ялэт твэ твэ пор кэ би фит дэлу. Даха пиду ри ё юэ чэ му фит баре лу су би. Дигни лэмэт йэ тоу дэ акана твэм пё чаре мэй гон ма Россия тамра Путин га пё су кэ ра ба. ယူကရိန်းရဲ့အကျူအနောက်နိုင်ငံတွေကတော့ရုရှားရဲ့ဆန္ဒခံယူပွဲဟာအတုအယောင်သာဖြစ်ပြီးဒါကိုအတိမတ်မပြုဘူးလို့ကန့်ကွက်ပြောဆိုထားကြပါတယ်။ဒီကနေ့အခမ်းအနားကိုသမ္မတပူတင်ရဲ့အကျူဒေသ၄ခုကရုရှားခတ်အပ်ထားတဲ့ခေါင်းဆောင်တွေတက်ရောက်ပြီးတော့လက်မှတ်ရေးထိုးကြပါတယ်။ယူကရိန်းဘက်ကစီးအလုံရှားမှုတွေရပ်ပြီးစစ်ဆက်ဆွေးနွေးမှုတွေပြန်လုပ်ဖို့တိုက်တွန်းတဲ့အကြောင်းသမ္မတပူတင်ကပြောဆိုခဲ့ပါတယ်။ဒါပေမဲ့လို့ယူကရိန်းကတော့အခုလိုယူကရိန်းနယ်မြေတွေကိုရုရှားနိုင်ငံနဲ့တွတ်သွင်းတဲ့လုပ်ရက်ကတွဲဆုံဆွေးနွေးမှုတွေကိုဖျက်ဆီးပစ်လိုက်ကြလို့ပြောပါရယ်ရုရှားသိမ်းယူထားတဲ့သူ့ရဲ့နေမြေအားလုံးကိုလည်းပြန်ပြီးတော့တင်လိုက်သွားမယ်လို့ယူကရိန်းကပြောဆိုထားပါရယ်ရှင
်အခုလိုအချိန်မှာယူကရိန်းနိုင်ငံတောင်ပိုင်းမှာတော့ရုရှားထုံးကြီးကြပြီးအရသာရှင်တန်းတဲ့ကလူ23ထဲမှနေသေဆုံးခဲ့ရတယ်လို့ယူကရိန်းဘက်ကပြောလိုက်ပါတယ်ဇပိုရီဇီယာမြို့ဆောင်ကကားစစ်ခွဲမှာစုဝေးနေတဲ့ဒီကားရန်ဟာရုရှားတို့ထိန်းချုပ်ဒေသကဆွေမျိုးရိစီသွားပြီးစစ်နေခါတွေပို့ဖို့ပြင်ဆင်နေကြတဲ့ယူကရိန်းနိုင်ငံသားတွေဖြစ်တယ်လို့မျက်မြင်သက်သေတွေနဲ့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်တုံးကြီးတက်ခက်ခံရမှုရှိနေကာဗရင်ဘောက်မှန်တွေလည်းကွဲချီနေတယ်လို့ဘေးနားမှာလည်းပောက်ကွဲအစနာတွေပြန့်ကျဲနေတယ်လို့ Reuters သတင်းဌာနကဖော်ပြလိုက်ပါတယ်။အခုချိန်ထိသိထားသမျှလူ23ဦးသေဆုံးပြီး28ဦးထိခိုက်ဒဏ်ရာရကအားလုံးဟာအရက်သားတွေဖြစ်တယ်လို့ Zaporizhia ဒေသကအုပ်ချုပ်ရေးမှူး Oleksandra Staruk က Telegram စာမျက်နှာမှာရေးသားလိုက်ပါတယ်။ကြီးကျော်သူတွေကအကာအကွယ်မဲ့ Ukraine ပြည်သူတွေကိုတိုက်ခိုက်တာဖြစ်ပြီးဒါကျန်းဖက်နိုင်ငံတနိုင်ငံရဲ့နောက်ထပ်ကျန်းဖက်တိုက်ခိုက်မှုဖြစ်တယ်လို့လည်းဇပိုရီဇီယာအုပ်ချုပ်ရေးမှူးကပြောပါတယ်။တကယ်တော့ S-300 အမျိုးအစားဒုံးကျည်သုံးလုံးထိမှန်ပွားကွဲခဲ့တာလို့ဇပိုရီဇီယာရဲဌာနမှူးရဲဌာနကရဲမှူးစာဂျီအူရစ်မော့ဖ်ကလည်းပြောခဲ့ပါတယ်ခင်ဗျာ
။အမေရိကန်၊ကြောင်ကိုရီးယားနဲ့ဂျပန်နိုင်ငံကစစ်တင်မော်ရီပါဝင်တဲ့ရင်းငုတ်တင်မော်ရန်ကာကွယ်ရေးသုံးနိုင်ငံပူးတွဲစီလေ့ကျင့်မှုဒီကနေ့ပြုလုပ်ခဲ့ပါတယ်။မြောက်ကိုရီးယားရဲ့မစ်ဆိုင်းတုံးရန်ကြီးမားလာနေတဲ့အချိန်မှာသုံးနိုင်ငံပူးတွဲစီလေ့ကျင့်မှုကို၅နှစ်အတွင်းပရမစုံချိန်ပြန်လည်ကျင်းပတာပါ ဒီနေ့ပြုလုပ်တဲ့စီးလေ့ကျင့်မှုမှာအမေရိကန်ရေတပ်သင်္ဘော USS Ronald Reagan အပါအဝင်အမေရိကန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကဖြတ်သင်္ဘောတွေပါဝင်ပါတယ်။မြောက်ကိုရီးယားရေငုပ်သင်္ဘောပေါ်ကနေမစ္စိုင်းတုံးဆက်တပ်မှုတစ်ခုပြစ်လွတ်ဖို့ပြင်ဆင်နေပုံရတဲ့လက္ခဏာတွေတွေ့နေရတယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောကြားထားတဲ့အချိန်မှာအခုလိုရေငုပ်သင်္ဘောရန်ကာကွယ်ရေးသုံးနိုင်ငံပူးတွဲစီးလေ့ကျင့်မှုတွေကိုလုပ်တာပါ။ကိုရီးယားကျွန်းဆွယ်အရှိတ်ဘက်ကမ်းလွန်မှာဒီကနေ့ပြုလုပ်တဲ့စီးလေ့ကျင့်မှုမှာမြောက်ကိုရီးယားရေငုပ်သင်္ဘောတွေပေါ်ကနေမစ်ဆိုင်းဂျုံးတွေပြစ်လွတ်နိုင်ဖို့ကြိုးစားနေမှုကိုတံပြန်နိုင်ဖို့ဖြစ်တယ်လို့ကိုရီးယားရေတပ်ကကြေညာချက်ထုတ်ပါတယ်။အစိုးရကတောင်ကိုရီးယားနဲ့အမေရိကန်နိုင်ငံစီးလေ့ကျင့်မှုတွေလုပ်ခဲ့တာကိုမြောက်ကိုရီးယားကတုံ့ပြန်မှုရတဲ့မစ်ဆိုင်းတုံးဆက်တပ်မှုတွေကိုဒီသတင်းပတ်ချဲမှာပြန်လည်လုပ်ခဲ့ပါတယ်။တစ်လအတွင်းဆက်တပ်ပြစ်လွတ်မှု၅ချိန်အထိလုပ်ခဲ့တာပါရှင်။
အမေရိကန်နိုင်ငံမှာတော့ဟာရီကိန်းမွန်တိုင်း Ian ကယ်ရိုလိုင်းနာကံရိုးတန်းဝင်လာဖို့ရှိနေပြီးအသက်အန္တရာယ်ရှိတဲ့ရေလိုင်းကြီးတွေဖြစ်လာနိုင်တယ်လို့ခန့်မှန်းထားပါတယ်။အမျိုးသားဟာရီကိန်းစင်တာကအခုလိုခန့်မှန်းလိုက်တာဖြစ်ပြီးဖလော်ရီဒါပြည်နယ်ကိုပြင်းအားအဆင့်၄နဲ့ဝင်တိုက်ခဲ့ပြီးတဲ့နောက်ဒီမွန်တိုင်းဟာဒီနေ့နောက်ပိုင်းတောင်နဲ့မြောက်ကယ်ရိုလိုင်းနာပြည်နယ်နဲ့ဗာဂျီးနီးယားပြည်နယ်နောက်တောင်ပိုင်းကိုဝင်တဲ့အခါမိုးကြီးရေကြီးနိုင်တယ်လို့လည်းဒီနေ့စောပိုင်းကပြောထားပါတယ်။ကယ်ရိုလိုင်းဘက်ကနေရုတ်တရက်မြင့်တက်လာတဲ့ရေတွေဟာကုန်းတွင်းပိုင်းကိုဝင်ရောက်လာပြီးရေတွေလွှမ်းသွားနိုင်တယ်လို့စင်တာကနေပြီးတော့သတိပေးထားပါတယ်။ဒါကြောင့်ဘေးလွယသွားဖို့အမိန့်တွေဒေသခံတွေရဲ့ညွှန်ကြားချက်တွေကိုလိုက်နာကြဖို့လည်းစင်တာကတိုက်တွန်းထားပါတယ်။လက်ရှိမှာတနအီလေပြင်းတိုင်နှုန်းမိုင်90ကျဲနှုန်းနဲ့အီယန်မွန်တိုင်းရွှေ့ရှားနေပါတယ်။မနေ့စောပိုင်းတုန်းကတော့ဟာရီကိန်းဖြစ်အဆင့်လေးနဲ့ဖလော်ရီဒါပြည်နယ်ကိုဝင်ခဲ့ရမှာကမ်းခြေလူနေများတဲ့ဒေသမှာအင်းတွေလမ်းတွေပျက်စီးပြီးမိတွေပြတ်တောက်ကလူသန်းချီဒုက္ခရောက်ခဲ့ပါတယ်။သမ္မတဂျိုဘိုင်ဒန်ကလည်းအမေရိကန်သမိုင်းမှာလူအများဆုံးသေနိုင်တဲ့အထိပြင်းထန်တဲ့မုန်တိုင်းဖြစ်နိုင်တယ်လို့မနေ့ကခန့်မှန်းသတိပေးခဲ့ပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းတုံမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ58 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထုတ်လင်းပေးနေပါတယ်ခင
်ဗျာ။ VOA American တန်ရဲ့တောက်ကြညနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်ပြီးပြောပြပေးပါမယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာတိမ်းတဲ့ချီနေရစွန့်ခွာထွက်ပြေးရတာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေခံခဲ့ရတဲ့အထိဖြစ်ခဲ့တာမှာ Facebook လူမှုကွန်ရက်မှာတာဝန်ရှိတဲ့အတွက်ရောကြီးပေးတဲ့နယ်လို့နိုင်ငံတကာလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောကြားလိုက်ပါတယ်။အမုန်းတရားပွားများတဲ့ရေးသားတင်ပြမှုတွေ Facebook ပေါ်မှာပြန့်နှံ့ခဲ့တာကိုကြားသိဖို့ပြက်ကွက်ခဲ့တာကြောင့်လို့ Amnesty ကထောက်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနေရပြန်အခြေချနိုင်ရေးမှာ Facebook ကုမ္ပဏီကတာဝန်ယူရောကြီးပေးရမယ်လို့စက်တင်ဘာလ29ရက်ကြာတာရင်းတွေကအစဉ်ကန်စားထုတ်ပြန်ပါတယ်
။ The issues that the Rohingya faced 5 years ago remain unresolved.
ပြည်ခဲ့တဲ့9နှစ်ကရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်ခဲ့ရတဲ့ကိစ္စတွေကိုအခုထိမဖြေရှင်းနိုင်သေးပါဘူး။ Facebook ကတဆင့်သူတို့ရဲ့နှစ်နာမှုတွေအတွက်တောင်းဆိုထားတဲ့တရားမျှတမှုတွေလည်းမရသေးပါဘူး။သူတို့ထိခိုက်နှစ်နာခဲ့တဲ့ကိစ္စတွေမှာ Facebook ပါဝင်တဲ့အခန်းကဏ္ဍကိုကျွန်တော်တို့ထဲထဲဝင်ဝင်စုံစမ်းစစ်ဆေးထားပါတယ်လို့ Amnesty International အဖွဲ့ရဲ့လူခွင့်ရေးနဲ့ဤပညာဆိုင်ရာသုတေသနမှူး Patty Brown က AFP သတင်းဌာနကိုပြောဆိုသွားတာပါ။ Rangers ရဲ့နာမည်ကိုအတိအမှန်မပြုတဲ့မြန်မာနိုင်ငံမှာ2018ခုနှစ်ကလုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုတွေအတွင်းတန်းနဲ့ချီတဲ့ဒုက္ခသည်တွေထွက်ပြေးခဲ့ရပြီးတော့အခုအချိန်အထိဒုက္ခသည်တစ်သန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရဆဲဖြစ်ပါတယ်။ရိုဟင်ဂျာတွေတိမ်းတဲ့ချီထွက်ပြေးခဲ့ရတဲ့ဖြစ်ရအတွက် Facebook ကကြိုတင်မတားနိုင်ခဲ့ဘူးဆိုတာကို Facebook ကုမ္ပဏီတည်ထောင်သူ Mark Zuckerberg ကလည်းဝန်ခံပြောဆိုထားပါတယ်။အခုလို Amnesty International အဖွဲ့ကြီးရဲ့အစင်ကစားနဲ့ပတ်သက်လို့ Facebook ရဲ့မိခင်ကုမ္ပဏီ Meta ဘက်ကတော့တစုံတရာတုံ့ပြန်လာထွက်ပေါ်လာတာမရှိသေးပါဘူးရှင်
။ရခိုင်တဝန်းနဲ့ချင်းတောင်ပိုင်းမှာအေးရခိုင်တက်နဲ့မြန်မာစစ်တပ်ပြန်တိုက်တာကြောင့်ဥယျာဉ်စုထွက်ပြေးနေရသူတောင်းချီတက်လာနေပါတယ်။ရခိုင်ပြည်နယ်တဝန်းနဲ့ချင်းပြည်နယ်တောင်ပိုင်းမှာရခိုင်အေးနဲ့မြန်မာတပ်ကြားတိုက်ပွဲတွေအပြင်းထန်ပြန်ဆက်ဖြစ်နေတာကြောင့်ဥယျာဉ်စွန့်ခွာထွက်ပြေးရသူဒီလာတဲ့18,400ထပ်တိုးလာတယ်လို့ကုလယွမ်အိုချာယုံကဒီနေ့ပြောလိုက်ပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုကူညီရေးပူးပေါင်းဆောင်ရွက်ရေးယွမ်အိုချာကဩဂတ်စ်လကနေစက်တင်ဘာ29ရက်နေ့အထိတလကျော်အတွင်းမှာပဲအခုလိုထွက်ပြေးသူထပ်တိုးလာတာကြောင့်စုစုပေါင်းထွက်ပြေးရသူက9,100ကျော်သွားပြီလို့ထုတ်ပြန်လိုက်ပါတယ်။ရခိုင်ကအထူးသဖြင့်ပေါ်နေချွန်ကြောက်တော်မင်းပြဘူးတီတော်ရတိတော်မောင်းတော်မြို့နယ်6ခုနဲ့ချင်းတောင်ပိုင်းပလောဝမြို့နယ်မှာတိုက်ပွဲအပြင်းထန်ဆုံးဖြစ်နေပြီးကုန်းချောင်ရီချောင်းတော်လာမှုတွေကန့်သက်ပြည်ပင်ထားကအခုညီပို့ဖို့တားဆီးဖြစ်နေတယ်လို့လည်း UNHCR ကထောက်ပြခဲ့ပါတယ်ခင်ဗျ
2003နှစ်ကြခံထားတဲ့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပါမခရှောင်းတာနာလွတ်မြောက်ရေးအတွက်လုံနိုင်သမျှနီးလန်းအားလုံးနဲ့ဆောင်ရွက်သွားမယ့်အကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးပန်နီဝေါင်းကဒီနေ့ဩစတြေးလျနိုင်ငံသားတွေကိုအာမခံပြောကြားပါတယ်
This is a very difficult situation as are many of these sorts of cases.
ဒီလိုကိစ္စမျိုးတွေအတော်များများဖြစ်လေရှိတဲ့အတိုင်းအခြေအနေကတိတ်ကိုခက်ခဲတဲ့အနေအထားပါ။ကျွန်တော်တို့ဘက်ကလုံနိုင်သမျှအားလုံးလှုပ်ဆောင်နေရဲဆိုတာပြောချင်ပါတယ်။တချို့ကိစ္စတွေကတော့အားလုံးဒီကနေ့တွေ့တဲ့အတိုင်းအများရှိမှအတိပေးအကြောင်းကြားဆောင်ရွက်သွားမှာပါ။ဒါပေမဲ့လူအများရှိမှအတိမပေးဘဲလှုပ်ဆောင်နေတဲ့ကိစ္စတွေလည်းအတော်များများရှိနေပါတယ်။ဆိုပြီးတော့နိုင်ငံခြားရေးဝန်ကြီးပန်နီဝေါင်ပြောဆိုသွားတာပါ။ရှောင်းတာနာရဲ့အမှုကိုဆင်ကျက်ချတဲ့အချိန်တရားရုံးမှာတရားခွင့်ရဖို့ဩစတြေးလျနိုင်ငံဘက်ကတောင်းဆိုခဲ့ပေမဲ့လို့မြန်မာအာဏာပိုင်တွေဘက်ကညှင်းဆိုခဲ့တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါရယ်။ဒေါန်ဆန်းစုကြည်နဲ့သူ့ရဲ့စီးပွားရေးအကြံပေးနောက် NLD အစိုးရလက်ထက်ဝန်ကြီး3ဦးတို့ကိုနိုင်ငံတော်လှုပ်ဝက်ချက်အုပ်ပြီးချိုးဖောက်မှုနဲ့ဆွဲဆိုထားတဲ့အမှုတွေအတွက်ထောင်နဲ့3နှစ်စီကြာခံဖို့နေပြီးတော့အထူးတရားရုံးကမနေ့ကပဲအမိန့်ချမှတ်ခဲ့တာပါရှင်
။တာဝန်ဆိုင်ငံ့ခံထားရတဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဝါချာကိုဖွဲ့စည်းပုံဥပဒေခွင့်ရုံးကပြန်တာဝန်ထမ်းဆောင်ခွင့်ပြုလိုက်ပါပြီ။ပေါ်ချုပ်ကြီးအောင် project အနေနဲ့ဝန်ကြီးချုပ်တာဝန်ကိုဆက်ထမ်းဆောင်နိုင်ခွင့်ရှိတယ်လို့ထိုင်းနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေခွင့်ရုံးကဒီနေ့ဆုံးဖြတ်လိုက်တာပါ project ဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ယူတာဟာဝန်ကြီးချုပ်သက်တမ်း၈နှစ်သာတာဝန်ထမ်းဆောင်ခွင့်ပြုတဲ့ထိုင်းနိုင်ငံရဲ့2019ခုနှစ်ထိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရမရောက်ပါဘူးလို့ဒီခွင့်ရုံးကဆုံးဖြတ်ပေးလိုက်တာပါဒါကြောင့်နောက်နှစ်ရွေးကောက်ပွဲအတွက်ကျင်းပတဲ့အချိန်ထိ project အနေနဲ့ဝန်ကြီးချုပ်တာဝန်ကိုဆက်လက်ထမ်းဆောင်ခွင့်ရမှာဖြစ်ပါတယ်2014ခုနှစ်မှာအာဏာသိမ်းတက်လာတဲ့ဝန်ကြီးချုပ် project ဟာဒီဝန်ကြီးချုပ်တက်တန်းကန့်သက်ထားမှုကိုချိုးဖောက်မလားလို့ဒီခွန်ရုံးကဆုံးဖြတ်ပေးဖို့အထိုက်ခံလွှတ်တော်မတ်တွေကရှောက်ထားခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လကသူ့ရဲ့တာဝန်ကိုဆိုင်းငံ့ခဲ့ကြတာပါအထိုက်ခံလွှတ်တော်မတ်တွေကတော့ဒီ2014ခုနှစ်ကိုဝန်ကြီးချုပ်တာဝန်ထစထမ်းဆောင်တဲ့နှစ်ဖြစ်သတ်မှတ်ပြီးသူ့ရဲ့ဝန်ကြီးချုပ်တက်တန်းကဖွဲ့စည်းပုံခွင့်ပြုတဲ့ရှင်းနှစ်ပြည့်သွားပြီလို့ကန့်ကွက်ခဲ့ကြတာဖြစ်ပါတယ်ခင
်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကအရင်ဆုံးခရီးသည်တွေလေရင်တစင်းလွိုက်ကော်လေစိတ်အစင်းမှာအပြစ်ခံရတဲ့အကြောင်းနဲ့ဆက်ပြီးတော့တင်ပြပေးကြပါမယ်ရန်ကုန်နေပြည်တော်လွိုက်ကော်ရန်ကုန်ခီးစဉ်ပြေးဆွဲတဲ့မြမမျိုးသားလေချောင်းလိုင်း MNA ရဲ့လေရင်တစင်းဒီကနေ့စက်တင်ဘာလ30ရက်နေ့တောက်ကြနေ့မနက်ပိုင်းလွိုက်ကော်လေစိတ်အစင်းမှာပြစ်ခတ်ခံရပြီးတော့အမျိုးသားတဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ကယားပြည်နယ်အတွင်းလှုပ်ရှားနေတဲ့ကရင်နီတိုးတက်ရေးပါတီ KNPP နဲ့ PDF လက်နက်ကင်အဖွဲ့တွေပြစ်ခတ်တာလို့မြမစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။KNPP ဘက်ကတော့အရက်သားလေရင်တွေကိုပြစ်ခတ်ဖို့ညွှန်ကြားမထားဘူးဆိုပြီးတုံ့ပြန်ပါတယ်။ MNA လေရင်ပြစ်ခတ်ခံရတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကိုအောင်အောင်ကတင်ပြပေးထားပါတယ်
။ရန်ကုန်ကထွက်ခွာလာတဲ့မြန်မာမျိုးသားလေကြောင်းလိုင်း MNA ရဲ့ခီးစဉ်အမှတ် UB149 လေရင်လွိုက်ကော်ကိုဆင်းသက်ဖို့ပြင်ဆင်တဲ့အချိန်ပြစ်ခတ်ခံရတာပါ။ပြစ်ခတ်ခံရတဲ့အတွက်ခီးသည်တယောက်ရဲ့ညာဘက်ပါကြည်တိမှန်ဖောက်ဝင်တရားရခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်။လိုက်ကော်လေစိတ်အစင်းမှာလေရင်ကိုပြစ်ခတ်ခံရတဲ့ဆိုတာကိုလေရင်ပေါ်လိုက်ပါသွားတဲ့တခြားခီးတဲ့တယောက်ကလည်း VOA ကိုအခုလိုပြောပါတယ်
။ဒီလိုက်ကော်ဆင်းလို့ပေါ့။တပတ်တပါးရဲ့ဘာမှမဟုတ်ဘူး။ဒီလိုမှနေရတယ်။အတန်ကြားလိုက်တော့ဘောလုံးထုတ်ပနေရနေတယ်ဘောနော်။ခလေးတယောက်ဖုံးတုတ်ကြတယ်ခင်လိုက်တော့ဘောနော်။မချက်တုံးကြတော့ကြတယ်။လေရတော့ဟုတ်တယ်ဆင်းလိုက်တော့ဆုံးမှမဟုတ်ဘောနော်။အဲငလုံးတော့လာဆင်းလာတော့လူရင်းအော်ဆင်းလာကြတော့ဒီထိုင်တော့မှာတွေးနေပါရဲ့တွေးလိုက်တယ်အဲ့ဒါဘာဖြစ်ရလဲကတော့အော်ရောက်မှဆောင်းလေးပြတ်တက်ဖြစ်ရလို့ပြောပေါ့ဖြစ်သွားလို့ကြတော့အဲ့ဒီဆိုင်ရရတဲ့လူပဲအရင်ဆင်းလာလိုက်တော့ကတော့လူရင်းတောင်တုံးချက်ဖြစ်နေမြင်လိုက်တဲ့ကမချက်ဘီကနေတစ်ချက်လို့ပြောတာ
စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာတော့ခီးသည်63တင်ဆောင်လာတဲ့ MNA လေကြောင်းလိုင်းကလေရင်ဟာမနေ့7နာရီ45မိနစ်အချိန်လောက်မှာလွိုက်ကော်လေစိတ်ကိုဆင်းသက်စဉ်အမြင့်ပေ3500ကလေရင်ပြေးလမ်းမြောက်ဘက်၄မိုင်ကအကွာမှာပြစ်ခတ်ခံရတယ်လို့ဖော်ပြပါရယ်တကြိမ်ထက်မကပြစ်ခတ်မှုရှိခဲ့တယ်ဆိုတာကိုတော့အတည်ပြုထုတ်ပြန်တာမျိုးမရှိပါဘူးဒဏ်ရာရရှိတဲ့လူနာကိုလွိုက်ကော်စေးုံကြီးကိုပို့ဆောင်ထားတဲ့အကြောင်းနဲ့ပြစ်ခတ်တဲ့လက်နက်မျိုးစားကိုစီးစစ်နေစေဖြစ်တယ်လို့ဖော်ပြပါရယ်KNPP နဲ့ PDF အဖွဲ့တွေကပြစ်ခတ်တာလို့ဆိုထားပြီးစီရင်နဲ့မသက်ဆိုင်တဲ့ပြစ်မှတ်တွေကိုတိုက်ခိုက်ပြစ်ခတ်အကြမ်းဖက်လို့ရတဲ့ကျူးလွန်နေတယ်လို့လည်းစွပ်စွဲထားပါတယ်။ KNI မျိုးသားတိုးတက်ရေးပါတီ KNPP ရဲ့အတွင်းမှုနှင့်ခူးတန်နီရယ်ကတော့အရက်သားလေရင်တွေကိုပြစ်ခတ်ဖို့ညွှန်ကြားချက်မရှိတဲ့အကြောင်းနဲ့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတယ်လို့ VOA ကပြောပါတယ်
။ကျွန်တော်တို့အနေနဲ့ကဒီအရက်သားလေရင်ကိုပြစ်ဖို့ခတ်ဖို့ဆိုတာညွှန်ကြားချက်တခုမှလည်းမရှိဘူး။ဒီတဲ့ဒီဒီကအတူတူဆိုင်ရာဥပဒေနဲ့တက်ဆိုင်တဲ့အဲ့ဒါတွေကတော့ကျွန်တော်တို့အတူတူထားတာလေးရှိတယ်ကျွန်တော်တို့ဖြစ်တယ်အခုကကျွန်တော်တို့တန့်တယ်ကဖြီးတက်တယ်ကပြပါတယ်ဆိုတော့ဘယ်သူမှလည်းက ဒီတင်တာမရှိဘူးဟိုလိုက်လေးနေနေတယ်ဟိုအခုချိန်ကြည့်ရတော့ကျွန်တော်တို့လောက်ပါတယ်ဆိုတာကဘယ်သူမှတော့မပြောဘူး
ခီးတဲ့လေရင်ကိုရည်ရွယ်ချက်ရှိရှိပစ်ခတ်တယ်ဆိုရင်အေးအေးယူသွားမှာဖြစ်တယ်လို့လဲခူးတန်နီယယ်ကပြောပါတယ်စစ်ကောင်စီဟာနိုင်ငံပိုင် MNA လေကြောင်းလိုင်းကရရှိတဲ့ဝင်ငွေတွေကိုစည်ရေးအရအသုံးပြုနေတာကြောင့်ပြည်သူတွေလိုက်ပါစီနေခြင်းမပြုဘဲကီနီမျိုးသားကာကွယ်တပ် KNDF ကပြီးခဲ့တဲ့နှစ်ဒီဇင်ဘာ3ရက်နေ့ကတိုက်တွန်းခဲ့ဘူးပါတယ်အခုလေရင်ပစ်ခတ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လိုက်ကောအခြေစိုက် PDF အဖွဲ့တွေဘက်ကတစုံတရာပြောဆိုတာမျိုးမရှိသေးပါဘူး။လင်းအပြစ်ခံပြီးနောက်မှာတော့ MNA ကလိုက်ကော်ခီးစင်တွေကိုရက်အကန့်အသတ်မရှိရဆိုင်လိုက်ကြောင်းနဲ့လင်းလက်မှတ်ဝယ်ယူထားသူတွေကိုလည်းငွေပြန်အမ်းပေးမှာဖြစ်ကြောင်းကြေညာပါရတယ်။ဒီအပိုင်းမှာတော့ KPP နဲ့အတွင်းနဲ့မိုးပြဲဒေသမှာစစ်ကောင်စီတပ်နဲ့ KNPP PDF ပူးပေါင်းတပ်တွေအကြားနေ့စဉ်နှီးပါတိုက်ပွဲတွေဖြစ်ပွားနေပြီးမြန်မာစစ်တပ်ဘက်ကလုံခြုံရေးတင်းကျပ်ထားတဲ့ကြားမှာပဲလိုက်ကော်မှာခီးတဲ့တင်လင်းပစ်ခတ်ခံခဲ့ရတာပါဒီနေ့မနေ့စနေနေ့လောက်ကလိုက်ကွန်မျိုးအနီးတစ်ဝိုက်မှာလက်နေကြီးပကတ်တန်တွေထတ်ကြားနေရတယ်လို့လဲဒေသခံတွေကပြောပါတယ်ခင်ဗျာ
ခီးသည်တင်လေရင်ဒီစဉ်ဒီကနေ့မနေ့ပိုင်းလိုက်ကော်လေးစိတ်အစင်းမှာပြစ်ခတ်ခံရတဲ့အကြောင်းကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံရေးကျင်းသားတွေဘိတ်ထောင်ကနေလွတ်လာတဲ့အကြောင်းကိုတင်ပြပေးကြပါတယ်ဒီကနေ့မှာတော့ဘိတ်ကျင်းထောင်ကနေပြီးတော့လွတ်ရက်စေတဲ့နိုင်ငံရေးအကျဉ်းသားအယောက်60နီးပါးပြန်ပြီးတော့လွတ်မြောက်လာပါတယ်ပုံမှန်9-9နဲ့ဖမ်းဆီးထောင်ချခံထားရသူတွေထောင်ဒဏ်2နှစ်ချမှတ်ခံထားရသူတွေဖြစ်တယ်လို့ဘိတ်နိုင်ငံရေးအကျဉ်းသားစောင့်ကြည့်အဖွဲ့ကပြောပါတယ်အကျဉ်းထောင်တွေကအခြေအနေကိုအပြင်ကနေမသိအောင်လို့ပိတ်ပင်ကန့်သတ်မှုတွေပိုများလာတယ်လို့ထောင်တွင်းလူခွေချိုးဖောက်မှုတွေလည်းပိုဆိုးလာတယ်လို့လွတ်မြောက်လာသူတွေကိုကိုးကားပြီးတော့အကျဉ်းသားအခြေအနေစောင့်ကြည့်သူတွေကပြောပါတယ်ဒီနိုင်ငံရေးကျဉ်းသားတွေလွတ်မြောက်လာတဲ့အကြောင်းသတင်းပေးပို့ချက်ကိုတော့အမတ်ရင်ချင်းနိုင်ငံပြောပြပေးပါရှင
်ဒီကနေ့စက်တင်ဘာလ30ရက်မနေ့ပိုင်းမှာဘိတ်ကျင်းထောင်ကနေ59ယောက်ပြန်လွတ်မြောက်လာကြရမှာအမျိုးသမီး4ယောက်နဲ့အမျိုးသား53ယောက်ပါဝင်ပါတယ်ဘိတ်နိုင်ငံရဲ့အချင်းသားစောင့်ကြည့်ရေးဖွဲ့ကတာဝန်ရှိသူတဦးကတော့လွတ်မြောက်လာသူအားလုံးဟာယုံကြည်ချက်ကြောင့်အချင်းကျခံရသူတွေဖြစ်တယ်လို့ VOE ကပြောပါတယ
်59ယောက်လို့ကတည်ရတယ်ပေါ့ခံခဲ့ရတာငွေကြေးတော်လို့ပေါ့အမျိုးသမီး5ဦးပါတယ်မှာအဲဒီတော့အသက်60ကျော်တော့4ယောက်လောက်တော့ပါတယ်ပေါ့သူတို့ကတာဝန်နှစ်ကျော်တယ်ပေါ့မနေ့မကျော်တယ်ကတော့လိုရစီရမလို့ဟိုရှိုးရကစားကတော့ရှိပါတယ်ပေါ့ဘလို့မတော့ဒီဟိုလောက်ကတော့59ယောက်ပါဟိုယောက်40လောက်တော့စာတော့ပြရင်ပန်းခံရတဲ့သူတွေဖြစ်တယ်ကျန်တဲ့သူတွေတော့ဒီငါပတ်ဝန်းကျင်ပေါ့တော့ဒီစာတော့ပြတဲ့ပတ်ဝန်းကျင်ပေါ့ရှိနေလို့အဲ့လိုဝင်ပြီးတော့ဝင်ဖမ်းသွားတဲ့ဟာတွေပေါ့နော်တချို့ဆိုရင်အရင်မှနေပြီးတော့ဖမ်းခံရတဲ့ဟာတွေအဲ့လိုတွေတော့ရှိကြမှာဟုတ်
အခုလ10ရက်နေ့နဲ့9ရက်နေ့တွေမှာလဲဘိတ်ကျင်းထောင်ကနေထောင်ဒဏ်2နှစ်အမိန့်ချခံထားတဲ့နိုင်ငံရေးအကျဉ်းသားစုစုပေါင်း49ဦးပြန်လည်လွတ်မြောက်ခဲ့ပါတယ်။ပြန်လွတ်လာသူတွေဟာ2021ခုနှစ်မတ်လ26ရက်နေ့ကမြို့နယ်ဆန္ဒပြမှုတွေမှာဖမ်းဆီးခံခဲ့ရသူတွေဖြစ်တယ်လို့ဘိတ်ကျင်းသားစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။2021မတ်လ26ရက်နေ့ကရွှေပြည်တန်လမ်းဆောင်တပိတ်ဖြိုခွင်းမှုမှာအဖမ်းခံရသူတွေအများဆုံးဖြစ်တယ်လို့ပြန်လွတ်လာတဲ့သူတွေကပြောပါတယ်အဲ့ဒီဖြိုခွဲမှုအတွင်းဆန္ဒပြသူတွေကိုစစ်တပ်ကအလွန်အကျွံအင်အားသုံးနှိမ်နှင်းပြီးပစ်ခတ်မှုတွေလုပ်ခဲ့တာကြောင့်အမျိုးသား3ဦးနဲ့အမျိုးသမီး2ဦးသေဆုံးခဲ့ပြီးအများအပြားဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ထိခိုက်ဒဏ်ရာရတဲ့သတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအတည်ပြုချက်မပေးသလိုတရားအတည်ပြုချက်တော့မရရှိပါဘူးလက်ရှိဘိတ်အကျဉ်းထောင်ထဲမှာနိုင်ငံရေးအကျဉ်းသားစုစုပေါင်း300ကျော်ကျန်ရှိနေသေးတယ်လို့အကျဉ်းသားစောင့်ကြည့်ရေးအဖွဲ့ကမှန်းထားပါတယ်။အကျဉ်းကြခံနေရတဲ့ကာလနိုင်ငံရေးအကျဉ်းသားအကျဉ်းသူတွေအနေနဲ့ဖိနှိပ်မှုပုံစံမျိုးစုံနဲ့ကြုံတွေ့ခဲ့ရတယ်လို့နိုင်ငံရေးအကျဉ်းသားစောင့်ကြည့်ရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်။
တို့သူပြောတဲ့ဟာတော့အကျဉ်းထောင်ထဲမှာတော့အခမ်းလူကြီးတွေပေါ့လေကျွန်တော်တို့တန်စီပေါ်မှာအဲ့ဒီလူတွေကနေဒီနိုင်ငံရေးကျေးသားယူကိုဖိနှိပ်တဲ့ဟာတွေတော့ရှိတယ်ဒီတန်စီတို့ပြီးတော့ဒီစီကန်ထေးတို့ပေါ့လေအဲ့ဒီစီကန်ထေးတွေကနေပြီးတော့အဲ့လိုဒီသူတို့ရဲ့လုပ်ပိုက်ကအားလုံးအလွယ်တကျလုပ်ပေါ်ပေါ်ပြတဲ့ကိစ္စတွေလည်းရှိရပေါ့နော်ဖိနှိပ်မှုဆိုတဲ့ဟာမှာတော့ဒီအဲထဲမှာဟိုတခြားသူတွေတက်ကိုပို့ပြီးတော့ဟိုမစ္စတာထောက်တို့ကြီးရဲ့အနေထားတွေတော့ရှိတယ်ပေါ့
စစ်ကောင်စီရဲ့ပြည်ထရေးဝန်ကြီးဌာနအကြီးဦးစီးဘက်ကတော့သူတို့အနေနဲ့နိုင်ငံရေးအကျဉ်းသားဆိုတဲ့စကားကိုနားမလည်သလိုယုံကြည်ချက်ကြောင့်အကျဉ်းကျခံရသူတွေဆိုတာမျိုးအကျဉ်းထောင်ထဲမှာမရှိဘူးလို့တုံ့ပြန်ပြောဆိုထားပါတယ်။အကျဉ်းသားတွေပေါ်အကျဉ်းထောင်လက်ဆွဲကျင့်ဝတ်အတိုင်းထိမ့်သိမ်းဆက်ဆံနေတယ်လို့လည်းပြောပါတယ်။အကျဉ်းထောင်တွေကအခြေအနေတွေကိုအပြင်ကမသိအောင်သတင်းအမှောင်ချထားတာပြင်ပနဲ့ပိတ်ပင်အဆက်အသွယ်ဖြတ်တောက်တာကိုဗစ်ရောဂါကာကွယ်ရေးအကြောင်းပြပြီးမိသားစုနဲ့တွေ့ခွင့်မပေးတာတွေလုပ်နေတဲ့အတွက်ထောင်တွင်းနှင်းပန်းနှိပ်စက်မှုနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်ကသိမ့်မသိကြဘူးလို့အကျဉ်းသားကူညီရေးအဖွဲ့တွေကပြောပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရဆရာနာသိမ့်ပြီးတဲ့နောက်ကနေစက်တင်ဘာလ29ရက်နေ့အထိဖမ်းဆီးချုပ်နှောင်ခြင်းခံထားရသူစုစုပေါင်း 15,000 လောက်ရှိနေပြီးအဲ့ဒီတဲက12,000ကျော်ဟာဆက်လက်ဖမ်းဆီးခံနေရဆဲဖြစ်ပါတယ်။ပြန်လွတ်လာသူဥယေဟာ3,200လောက်ရှိတယ်လို့ဖော်ပြထားပါတယ်။စစ်ကောင်စီဘက်ကတော့ AAPP ရဲ့ထုတ်ပြန်တဲ့စီးရင်တွေဟာချက်ကားထားတာတွေသာဖြစ်တယ်ဆိုပြီးလက်မခံဘဲပယ်ချထားပါတယ်။
မရင်ချင်းနိုင်ပါရှင်ချင်းပြည်နယ်မတူဘီဘက်ကအခြေအနေကိုတင်ပြပေးကြပါရစေချင်းပြည်နယ်မတူဘီမြို့ရဲ့အဝင်ထွက်ကိုတော့မြန်မာစစ်တပ်ကပိတ်ထားပါတယ်မြို့ပြင်နယ်မြို့ထဲတဝိုက်နေရာတချို့ကိုလည်းအလံနီတွေစိုက်ပြီးတော့တားထားတယ်လို့ဒေသခံပြည်သူတွေကပြောပါတယ်ဒီအပိုင်းဒေသခံ PDF တပ်ဖွဲ့တွေနဲ့ချင်းကာကွယ်ရေးတပ် CDF အဖွဲ့နောက်မြန်မာစစ်တပ်တို့ကြားမှာမကြခဏတိုက်ပွဲတွေပြန်ပြီးတော့ဖြစ်ပွားနေတယ်လို့စစ်တပ်ဘက်ကလည်းလုံခြုံရေးတင်းကျပ်ထားပြီးတော့မြို့တွင်းအသွားအလာကိုပို့ပြီးတော့ကန့်သတ်ထားတယ်လို့ဒေသခံတွေကဆိုပါတယ်မတူပီမြို့ကအခြေအနေကိုတော့မဆုမြတ်မှုပြောပြပေးပါရှင
်ချင်းပြည်နယ်မတူပီမြို့အနီးတစ်ဝိုက်ဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေပြန်လည်ဖြစ်နေတာမှာစက်တင်ဘာ29ရက်မနေ့ကညနေပိုင်းကလည်းတိုက်ပွဲဖြစ်ခဲ့တယ်လို့မတူပီဒေသကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်မနေ့ညကဒီ၆နာရီခွဲကနေ8နာရီခွဲထိတောက်လျှောက်တပွဲကိုရှိနေတယ်။ဒါပေမဲ့ကျွန်တော်တို့ဒီပြင်းအတိကျပါလို့ကျွန်တော်တို့အကုန်လုံးမရှိနိုင်ပါဘူး။တိုက်ပွဲဖြစ်တဲ့ဆိုတော့တိုက်ပွဲဖြစ်နေတဲ့တောင်ကျောမှာတော့နော်ဗီဒီယိုကတော့အများကြီးအခက်တော့တွေ့ရပါတယ်ခင်ဗျာ။
စက်တင်ဘာ29ရက်နေ့ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်တာမရှိသေးပါဘူး။မတူပီမြို့ပေါ်နဲ့မြို့ပြင်ကနေရာတချို့မှာစစ်တပ်ဘက်ကအလံနီတွေစိုက်ပြီးတားထားတယ်လို့ဒေသခံတွေကပြောပါရတယ်။အလံနီတွေစိုက်ထားတဲ့ area အတွင်းသွားလာမယ်ဆိုရင်အပြစ်ခံရနိုင်တယ်ဖမ်းဆီးခံရနိုင်တယ်ဆိုပြီးတော့ဒေသခံတွေကြားမှာကောလာဟလပြောနေကြပေမဲ့စစ်တပ်ဘက်ကတော့သတိပေးထုတ်ပြန်ထားတာမရှိပါဘူး
။ဒီမတူပီမြို့နဲ့ပေါ်ဝန်းကျင်မှာပေါ့လေသူတို့ကအလံနီကိုစိုက်ပြီးမှဒီအလံနီကိုကျော်တဲ့လူတွေဒီလိုဖြစ်ပါဘူးဒီလိုဖြစ်ပါဆီကပြင်းနေချာထားလို့ဆိုတော့ဒီလိုအနေနဲ့တော့ကျွန်တော်တို့အနေနဲ့တော့အခက်တော့နည်းနည်းသိရတယ
်ချင်းပြည်နယ်ရင် PDF လက်နက်ကိုင်အဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲတွေဒီအပိုင်းမှာခက်ဆိတ်ဆိတ်ဖြစ်လာနေတာကြောင့်စားနပ်ရိက္ခာပြက်လက်မှာကိုလည်းဒေသခံတွေကစိုးရိမ်ပူပန်နေကြပါတယ်ချင်းပြည်နယ်မင်းတပ်မြို့နယ်နဲ့မတူပီမြို့နယ်တွေဘက်မှာပြီးခဲ့တဲ့ April လဆပိုင်းကလေးကမြန်မာစစ်တပ်ဘက်ကနယ်မြေရှင်းတဲ့နဲ့စစ်ဆင်ရေးတွေလုပ်နေပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေနေအိမ်တွေကိုဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ချင်းပြည်နယ်တွေကနေအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံတဲ့ဒုက္ခသည်တွေလည်းတောင်းနဲ့ချီရှိနေပါတယ်ရှင်
။ချင်းပြည်နယ်မတူဘီမြို့ကလုံခြုံရေးအခြေအနေမဆုမြတ်မှုပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မဲဆောက်မှာဆန္ဒထုတ်ဖော်ကြတဲ့အကြောင်းကိုတင်ပြပေးကြပါမယ်။မကြသေးခင်တုန်းကသခိုင်းတိုင်းတပည့်ရင်မြို့နယ်လက်ရက်ကုန်းကျေးရွာမှာကျောင်းသူကျောင်းသားကလေးငယ်တွေတည်ဆုံးခဲ့ရတဲ့လေကြောင်းတိုက်ခိုက်မှုကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုဆန္ဒပြပွဲဒီကနေ့ထိုင်းနိုင်ငံမဲဆောက်မြို့မှာကျင်းပပါတယ်။လေကြောင်းတိုက်ခိုက်မှုမှာကလေးငယ်တွေတည်ဆုံးခဲ့တယ်ဆိုတာမဟုတ်ဘူးလို့စစ်ကောင်စီဘက်ကညင်းဆိုထားပေမဲ့ဒီတိုက်ခိုက်မှုဟာစစ်ရာဇဝတ်မှုဖြစ်တဲ့ဆိုပြီးအရေးယူပေးဖို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေဆန္ဒပြသူတွေကနိုင်ငံတကာကိုတောင်းဆိုတာပါ။မဲဆောက်မြို့ကဒီကနေ့ဆန္ဒပြပွဲကိုထိုင်းအာဏာပိုင်တွေကလူစုခွဲခိုင်းပါတယ်။မအေးမှာသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့တနည်းနဲ့ခုနှစ်လကြာကာလအတွင်းမှာလက်ရက်ကုန်းကြီးရွာကကလေးတငယ်တွေဘုံကျဲတိုက်ခိုက်မှုအပါအဝင်လူခွေရေးချိုးဖောက်မှုတွေကိုကန့်ကွက်တဲ့အနေနဲ့စက်တင်ဘာလ30ရက်နေ့မှာမဲဆောက်မြို့ကနိုင်ငံရေးတက်ကြွလှုပ်ရှားသူ10ခန်းလောက်ကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဒီဆန္ဒပြပွဲမှာပါဝင်သူတဦးဖြစ်တဲ့ရန်ကုန်တက္ကသိုလ်ကျောင်းသားတက်မကအလို့အမှုဆောင်ဟောင်းကိုစစ်နိုင်ကအခုလိုပြောသွားပါတယ်
။အဓိကဒီစကိုင်းတိုင်းဒေသကြီးတပည့်မျိုးနဲ့လက်ရက်ကုန်းကြီးရွာမှာကျွန်တော်မဖြစ်တော်လျာဖြစ်ခဲ့တဲ့လူတတ်မှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဒီရှိကောင်စီကိုပြင်းပြင်းထန်ထန်ကန့်ကွက်ရှုတ်ချတယ်ဆိုတဲ့အကြောင်းနိုင်ငံမှာရှိတဲ့မြန်မာတွေနဲ့မြန်မာပြည်မှာရှိတဲ့မြန်မာတွေနဲ့တစ်သိတဲ့တဝန်းနဲ့တသားတဲ့တစ်သိရှိတယ်ဆိုတဲ့အကြောင်းပြက်ပြက်ရှင်းလင်းပြတာတဲ့ကန့်ကွက်ဆန္ဒပြပွဲဖြစ်ပါတယ
်ရှိကောင်စီရဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာယာဆွေးမှုခုံရုံးကနေအရေးယူပေးဖို့အတွက်မဲဆောက်မြို့ကမြန်မာလူမှုအသံလှုပ်ရှားမှုကိုတတိယအကြိမ်ဖြစ်ပြုလုပ်ခဲ့တာဖြစ်တယ်လို့လည်းကိုစစ်နိုင်ကပြောပါတယ်
။အခုထိစစ်ကောင်စီစစ်အာဏာသိမ်းခဲ့တဲ့တနည်းနဲ့ခုနှစ်လအတွင်းမှာလက်ရကုံဖြစ်စဉ်အပါဝင်အခြားခြားသောလူတပ်မှုဖြစ်စဉ်တွေ၊ကျူရမီးရှို့မှုတွေ၊အာဇီနှိပ်ချက်၊ညှဉ်းပန်းနှိပ်ချက်တပ်ဖြတ်တာတွေနောက်အောင်မြင်အကျဉ်းချခဲ့တာတွေပတ်သက်ပြီးတော့နိဒာကြီးတွေပြေဖို့ဒီကြောင်ကြောင်ဘုရားလည်းရှာဖွေပြီးလို့နောက်သဘာဝဥပဒေဂျော်ဆန်းစုကြည်အပါအဝင်အသိချင်းတိတ်ချာဒီအားလုံးချွေချက်ချင်းပြန်လုပ်ပေးဖို့မြန်မာလူမှုအသံဖြစ်တဲ့လှုပ်ရှားမှုလုပ်တာဒါတက်ပြဲတော့လှုပ်ရှားမှုပေါ့
မြန်မာလူမှုအသံလှုပ်ရှားမှုအဖွဲ့နဲ့အတူထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကမြန်မာရွှေ့ပြောင်းလူသမားတချို့လည်းပူးပေါင်းပါဝင်ကန့်ကွက်ခဲ့ကြပါတယ်ဆန္ဒထုတ်ဖော်မှုပြီးမှတော့ထိုင်းအာဏာပိုင်တွေရောက်ရှိလာပြီးလူစုခွဲခိုင်းတဲ့အတွက်ဆန္ဒပြပွဲကတော့အချိန်ကြာကြာမဖြစ်ပွားခဲ့ပါဘူး မဲဆောင်မြို့မှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအများပြားရှိနေပြီးအခုလိုမျိုးဆန္ဒပြလှုပ်ရှားမှုတွေကတော့တိတ်မရှိပါဘူးဆီယနာတင်ပြီးတဲ့နောက်ထိုင်းမြန်မာနယ်စပ်မှာအလုပ်သမားတွေကစက်ရုံတွင်ကန့်ကွက်ဆန္ဒပြတာမျိုးတွေရှိတယ်လို့အခုလိုမျိုးလမ်းမော်ထွက်ပြီးဆန္ဒထုတ်ဖော်တာကတော့၃ချိန်လောက်ရှိပြီဖြစ်ပါတယ်ရှင်
မယ်မှာသတင်းပေးဖို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပတ်စ်ဖို့လောက်တဲ့သူတွေအလိန်ခံရတာအများများလာနေတဲ့အခြေအနေကိုပြောပြပေးကြပါမယ်မြန်မာနိုင်ငံတွေကနေပြီးတော့ပြည်ပကိုအလုတ်သွားလုပ်ဖို့စူးစမ်းတဲ့သူတွေများလာတဲ့အချိန်မှာအလုတ်ရှာပေးမယ်ဆိုတဲ့အကျိုးဆောင်ပွဲစားတွေရဲ့လိန်လေခံရမှုခံရတဲ့သူတွေအများပြားရှိနေပါတယ်အသစ်ပြောင်းလဲလိုက်တဲ့နိုင်ငံကူးလက်မှတ်ရှောက်ထားတဲ့အခါ က်ရှောက်ထားသူတွေရဲ့အခက်အခဲတွေအကြောင်းသတင်းပေးပို့ထားတာကိုကိုသားညူပြောပြပေးပါရှင်
။မြန်မာနိုင်ငံမှာစာဝန်ကြီးအကြက်တဲကုံစင်းလုံးမြင့်တက်မှုနဲ့အလုတ်ကန်ရှားပါမှုတွေကြောင့်နိုင်ငံရဲ့ခြားမှာအလုတ်ကန်ရဖို့ကြိုးစားနေသူတွေများလာပါတယ်။နိုင်ငံကူးလက်မှတ်လုပ်ပေးမယ်အလုတ်ကန်မှာရှားပေးမယ်ဆိုပြီးတော့ပွဲစားတွေရဲ့လိန်လေခံရသူတွေလည်းများလာနေပါတယ်။အဲ့ဒီထက်မှတောင်ကြီးမြို့မှာနေထိုင်ပြီးတော့ကုန်ထမ်းသူတူဖြစ်တဲ့ကိုဇာနီလည်းပါပါတယ်။လူမှုကွန်ရက်မှာအလုတ်ကန်ရှာပေးမယ်ဆိုပြီးတော့ကြော်ညာတဲ့ပွဲစားတယောက်နဲ့ချိတ်ဆက်မိပြီးတော့အခါချင်းငွေ၈သိန်းကိုနီးစက်ကနေ20ခန်းလုံးအတိုးနဲ့ချေးပြီးတော့ပေးခဲ့ရတယ်လို့ပြောပါတယ်။ငွေလွှဲပေးပြီးတဲ့နောက်မှာတော့ပွဲစားကိုဆက်သွယ်လို့မရတဲ့အကြောင်းနဲ့အလင်းခံခဲ့ရတဲ့အကြောင်းသူကပြောပြပါတယ
်။ကျွန်တော်လည်းအဲ့လိုပေါ့သူတို့18အတွင်းရောက်ပို့ပေးမယ်ပါညာအဲ့လိုမျိုးတွေကျွန်တော်ကလည်းအောက်ထင်ပြီးတော့ပေးလိုက်တာတလောက်16သိန်းကျော်ရတယ်ဆိုတော့အထင်ကြီးကြီးပြီးတော့ကျွန်တော်ကလုပ်လိုက်တာဗျ။အခုမှအလုတ်ကန်မချီလို့အာကိုပြီးအဲ့လိုလုပ်တယ်ဗျ။အဲ့လိုလိန်ထားတယ်ဆိုတော့ကျွန်တော်မှဟိုစောက်ပြရမရဖြစ်တာပေါ့နော်ဟိုတကယ်ဟိုရှိလို့အလိန်ခံတဲ့လူအတွက်ကျွန်တော်မပြောလို့ဘူးပေါ့နော်သူတို့ကဒီကိစ္စနဲ့နိုင်နေတာပေါ့နော်ကျွန်တော်တို့မှနောက်မှမိသားစုတွေအများကြီးဒုက္ခရောက်ပြီးတော့ကျွန်တော်တို့ဘယ်သူမှဖတ်ပြီးတော့ကျွန်တော်တို့လူများမခံစားချင်းနေတာတခုပဲ
ကိုဇာနီယာနောက်ဆုံးမျှော်လင့်ချက်အနေနဲ့လိန်သွားတဲ့ပွဲစားဆိုသူနေထိုင်တဲ့မြောက်ဒီမြို့ကိုလိုက်သွားဖို့ကြိုးစားခဲ့ပေမဲ့အသက်အန္တရာယ်ချင်းချောက်မှုနဲ့ကြုံတွေ့ခဲ့ရတယ်လို့ပြောပါတယ်အစ်စ်ချမှတ်လိုက်တဲ့စီမင်းရနိုင်ငံရဲ့ခြားကိုထွက်ခွာဖို့နိုင်ငံကူးလက်မှတ်စာကို passport လျှောက်ထားတဲ့ညမှာကိုရိုင်တန်းစီစနစ်ကနေ online ကနေကြိုတင် QR code booking ယူရတဲ့စနစ်ကို2022ခုနှစ် March လတွင်မှစပြီးတော့ပြောင်းလဲကျင့်သုံးပါတယ်။ဒီလိုယူရတဲ့အတွက်တရက်ကိုလူဦးရေ2500နဲ့အနည်းဆုံးနှစ်ပတ်ကြိုယူရပါတယ်။အဆင်ပြေတဲ့ရက်ရွေးခွင့်မရှိဘဲနဲ့သတ်မှတ်တဲ့ရက်မှာပဲ booking ယူရတာဖြစ်တဲ့အတွက်ပွဲစားအကျိုးဆောင်တွေနဲ့ QR code booking ယူရတဲ့စနစ်ကခက်စားလာပါတယ်။အကျိုးဆောင်ပွဲစားတွေကနှစ်ပတ်အတွက်နိုင်ငံကူးလက်မှတ်လျှောက်မဲ့ QR code booking online ကတဆင့်ယူလို့ရှိရင်ကျပ်5000ကနေ3000အထိတောင်းလို့ရှိပြီးတော့3လကြာကြိုယူရင်တော့ငွေ1000အထိပေးရတော့ရှိတဲ့အကြောင်းလှုပ်ရှားသူတွေကပြောပြပါရတယ်။ဒါကြောင့်လည်းပဲဒီစနစ်ဟာအကျိုးဆောင်ပွဲစားတွေရဲ့အကျိုးစီးပွားအတွက်အသုံးချလို့ကောင်းတဲ့စနစ်တစ်ခုဖြစ်လာနေတယ်လို့ပြောပါရတယ်။လိင်လယ်သူတွေဟာလူမှုကွန်ရက်ကနေတဆင့်ငွေကြိုလွှဲခိုင်းပြီးတော့ QR booking code အတုတွေကိုနိုင်ငံကူးလက်မှတ်ထုတ်ပြီးရုံးရှိပါလိင်လယ်ရောင်းချတာတွေရှိနေတယ်လို့ကိုရိုင်းကြုံခဲ့ရသူတွေကပြန်ပြောပြတာပါ။ရုံးရှိမှာ QR booking တွေလေးလေးရောင်းချရတဲ့ပတ်သက်ပြီးတော့ကိုယ်တိုင်ကြုံခဲ့ရတဲ့မငယ်က view ကိုခုလိုရှင်းပြပါရစေ
။မြန်မာအရှိမအလိုအလိန်ခံရတာပေါ့နော်။ဖြည်းဖြည်းဝိုင်းပြီးတော့မှ QR code ကဒီမှာမဟုတ်အောင်နောက်ဘက်ကဝင်ရတာဘာညာဆိုပြီးအဲ့လိုမျိုးသိနေတာ။ဒါပေမဲ့ပြင်ပမှာတော့သူတို့ကလည်းအလိုလာတဲ့လူတွေချက်ချင်းနဲ့ဝိုင်းပြီးတော့မှစကားကိုကအဲ့လိုယုံအောင်ပြောတာ။သိတာအဲ့လိုယုံအောင်ပြောပြီးတော့မှလည်းအဲ့လိုသိညာပေါ့။တော့ဟာတက်လာဆိုတော့ပေးပြီးမယ်အဲ့လိုမျိုး၄000ဝန်းနဲ့လုပ်ပြီးမယ်၊၅000ဝန်းနဲ့လုပ်ပြီးမယ်၊၅000ဝန်းနဲ့လုပ်ပြီးမယ်၊၄000ဝန်းနဲ့လုပ်ပြီးမယ်အဲ့လိုမျိုးလိန်လာပေါ့။စားစားပဲသူတို့လိန်လာကြတော့လေ
။ online ပေါ်မှာလိန်လဲခံရသူတွေနေတော့အောင်လို့ငွေကြေးမတက်နိုင်သူတွေ QR စနစ် booking အခမဲ့အကူအညီပေးနေသူတွေလည်းရှိပါတယ်။အခမဲ့အကူအညီပေးနေသူကိုထုံးကအခုလိုကြံပြူပါတယ
်။ဘသူမှငွေကြိုးမပေးဘူး။ဒါပေမဲ့အခုအလိန်ခံနေရတဲ့လူတော်တော်များများကပါဖြစ်လဲဆိုတော့ငွေကြိုးလွေတာ။တစ်ဖက်သူကကျွန်တော်တင်ပေးမယ်ပြောလိုက်တာနဲ့ငွေလွေလိုက်ပြီးဆိုတော့အဲ့ဒီလူတွေကအများဆုံးအလိန်ခံနေရတာ။ဝေချုံမလေးတဲ့လူတွေအကုန်လုံးအလိမ်ခင်ရအောင်နောက်တစ်ခုကဗာလဲဆိုတော့ QR ရပြီပတ်စံပေးရပေါ့နော် QR ကရပြီဒါပေမဲ့အဲ့ QR ကအတူလားစစ်လားဆိုတာသူတို့ကမစစ်ပစ်တဲ့ခါကျတော့ OK QR ရပြီဆိုတော့လည်းဝန်တာရနေငွေလေးလိုက်တယ်အဲ့လိုလူတွေပေါ့နော်သူတို့ကိုယ်တိုင်အဲဒီကြံလောက်တဲ့ဆိုရင်ဘသူမှသူတို့ကိုလိန်လို့မရတော့ဘူ
းနိုင်ငံကူးလက်မှတ်လျှောက်ထားတဲ့ညမှာရုံးကိုသွားပြီးတော့လျှောက်ထားခွင့် QR code စနစ်ခက်ခဲနေတာနဲ့ပတ်သက်ပြီးတော့စစ်ကောက်စီပြန်ကြားရေးကိုသတင်းဌာနတွေကမေးမြန်းပြီးမယ်ပြန်လည်ဖြေကြားခြင်းမရှိသေးပါဘူး
နိုင်ငံကူးလက်မှတ်လျှောက်ထားသူတွေရဲ့အခြေအနေကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။
ဘယ်ချိန်ပင်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာညချမ်းမာသောရရှင်များရှင် VOA မြန်မာပိုင်းရဲ့စက်တင်ဘာလ30ရက်တောက်ကြညထုတ်လင်းချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ည10နာရီထိထုတ်လင်းပေးမယ်ဒုတိယပိုင်းနိုင်ယူဝက်မှာတော့တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နီးပညာမတိုင်ခင်မှာတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးကြပါတယ် Fashion Design ဖန်တီးသူတယောက်အနေနဲ့သူတက်ကျွမ်းတဲ့ Fashion Design ပညာရပ်နဲ့မြမအရေးကိုကဘာကပို့ပြီးတော့သိစေခြင်းတလို့တစ်ချိန်တည်းမှာလဲမြမပြည်တွင်းကပြည်သူတွေနဲ့တသားတည်းရှိနေကြောင်းအာဏာသိမ်းမှုတစ်နှစ်ကျော်လာပေမဲ့ပြည်သူတွေတွေးအေးမသွားဘူးဆိုတာကိုပြသဖို့ရည်ရွယ်ပြီးတော့သူ့ရဲ့ Fashion Design တွေကိုဖန်တီးခဲ့တာလို့ Fashion Design ပညာရှင်မတ်အင်ဂျင်ဆန်ကပြောပါတယ်မြမရိုးရချိတ်အစဉ်တွေကိုတုံးပြီးတော့ဖန်တီးခဲ့တဲ့သူ့ရဲ့နိုင်ငံတကာအဆင့်မီFashion design ဝစ်စုံတွေကိုတော့ New York Fashion Week လို့ခေါ်တဲ့နာမည်ကြီး New York Fashion သတင်းပတ်အတွင်းမှာစက်တင်ဘာလ10ရက်နေ့ကပြသခဲ့တာဖြစ်ပါတယ်ဒီ show ပွဲမှာပဲဆရာနာရှင်ကိုလက်မခံကြောင်းနဲ့မြန်မာပြည်သူတွေအတွက်တရားမျှတမှုကိုတောင်းဆိုတဲ့စာတန်းတွေကို model တွေကကင်ဆောင်ပြီးတော့မြန်မာအရေးထောက်ခံမှုပြခဲ့ကြပါတယ်ဒီ fashion show ပွဲအကြောင်းနဲ့မတ်ရင်ချင်းဆန်ရဲ့ဖန်တီးမှုတွေနဲ့ပတ်သက်လို့မခင်ဖြူတွေကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်There's a path we must choose sometimes. Gotta stand up and fight sometimes. ပထမဆုံးကတော့ congratulations လို့ပြောချင်ပါတယ်။အများကြီးကိုပုံပြပါရနော်။ကို့မြန်မာအမျိုးသမီးလူငယ်တယောက်ဒီနိုင်ငံတကာ fashion show ပွဲတစ်ခုမှာတီထွင်လိုက်တဲ့ဖန်တီးလိုက်တဲ့ design လေးတွေကိုပြသခွင့်ရတယ်ဆိုတာအင်မတန်ကိုပုံပြဖို့ကောင်းပါတယ်။ဒါကြောင့်လို့အဲ့ဒီအတွက် big congratulations ပါညီမငယ
်။ဟုတ်ကျေးဇူးများကြီးတင်ပါတယ်မရေ။
โอเคပါဆိုတော့ Mad Engine ဆန်ကဒီပြီးခဲ့တဲ့ဒီ September 10ရက်နေ့တုန်းကပေါ့เนาะဒီ New York Fashion Week မှာမြန်မာနိုင်ငံကဒီချိတ်ဒီဇိုင်းတွေကိုဟို fashion ဒီနိုင်ငံတကာအစ်စ်ပြီး fashion design မျိုးဖန်တီးပြီးတော့มาဖန်တီးခဲ့တဲ့ဝတ်စားတွေကို model တွေကဝတ်ပြီးတော့ရှောက်ပြသွားတာကြည့်ပါတယ်ဆိုတော့ဒီလိုကိုယ့်ရဲ့ဒီ fashion design တွေပေါ့เนาะဒီလိုမျိုးဒီနိုင်ငံတကာပွဲတစ်ခုမှာပါလာဖို့အတွက်ဒါလို့စပြီးတော့ဒီပွဲမှာရောဒီပြသခွင့်ရခဲ့တာလေ။ဘာတွေများပြုပန်းအထုတ်ခဲ့ရလဲပြောပြပါအောင်
။ဟုတ်ကဲ့ပါမ။ engine ကပေါ့ engine တို့ဒီ New York Fashion Week ကိုစပြီးတော့ join ဖြစ်တာကတော့ပေါ့နော်ဒီ2019ပေါ့ဟုတ်2019မှာစပြီးတော့ join ဖြစ်တာပေါ့နော်။ဒါပေမဲ့ engine ကဒီ US ကိုစရောက်ခရေရပေါ့နော်။ចောင်းတက်ခရေရလည်းဒီ fashion major နဲ့ပဲတောက်လျှောက်တက်လာတယ်။ပြီးတဲ့အခါကျတော့ဒီ fashion ကိုလည်းအယံဝသနာပါလုံးလို့ပေါ့နော်။စပြီးတော့လှုပ်ဖြစ်ခဲ့တယ်။အဲចောင်းလည်းစတက်ဖြစ်တယ်ပြီးသွားလို့ရှိရင်ဒီဘာသာရက်ကိုပဲတည်တည်ချာချာဒီဇိုင်းမမလေးလာခဲ့တယ်ပေါ့နော်။ engine ចောင်းပြီးတဲ့အခါမှာလည်းဒီလိုပဲဟိုဒီ collection လေးတွေပေါ့နော်။စပြီးတော့လှုပ်ပြီးတဲ့အခါကျလို့ရှိရင်ဒီ brand ကိုလည်းပေါ့နော်။ကိုကဘယ်လိုစပြီးတော့ build up လောက်ရမလဲပေါ့เนาะဒါမျိုးလေးတွေစလေးလာခဲ့ပြီးတဲ့အခါကျတော့ဒီ show ပွဲလေးတွေစပြီးတော့ engine ဒီ present လုပ်ဖြစ်တာကကျတော့2019မှာစခဲ့တာပေါ့เนาะစခဲ့တယ်အနည်းဆုံးတော့ပေါ့เนาะ engine တစ်နှစ်ကိုတစ်ခေါက်ပေါ့เนาะတစ်နှစ်ကိုတစ်ခေါက်အဲ collection အသစ်ကလေးတွေပေါ့เนาะဒါမျိုးလေးတွေလုပ်ဖြစ်ခဲ့တယ်လုပ်ဖြစ်ခဲ့ပြီးတော့နောက်ပိုင်း engine တို့ဒီဟိုဟာ covid တွေစဖြစ်တဲ့အခါကျတော့ပေါ့เนาะဒီလိုမျိုး show ပွဲတွေကလည်းဒီလူအများနဲ့ပေါ့เนาะသူက social events တွေလိုမျိုးဖြစ်တဲ့အခါကျတော့လူများနဲ့ဆိုတော့လေခွင့်မပြုတာတွေရောဒီချမ်းမရေးရပါတော့မလုတ်ဖြစ်ခဲ့ဘူးပေါ့နော်မလုတ်ဖြစ်ခဲ့ပဲねဒီ covid season မှာတော့ engine တို့နားခဲ့တယ်ပေါ့အဲဒီအခုဒီနှစ်မှာကြာတော့2022မှာကြာတော့စပြီးတော့ပေါ့နော်ဒီဟို covid ကလည်းနည်းနည်းဟိုနည်းနည်းဟိုအားပြောပါပြီပေါ့နော်ဆိုတဲ့အခါကျတော့ဒီ New York Fashion Week ကလည်းသူတို့ကဒါမျိုး show ပွဲတွေကိုဒီနှစ်ကဟိုပြန်ပြီးတော့ပေါ့နော်ဟိုဖွင့်လိုက်တဲ့သဘောမျိုးပေါ့အဲ့ဒါနဲ့ engine ကဒီနှစ်မှာထပ်ပြီးတော့ join ဖြစ်တာပါမှာဟုတ်
အခုပြီးခဲ့တဲ့ fashion show မှာရောကိုယ့်ရဲ့ design ဘယ်နှမျိုးလောက်ပါသွားလဲမြမချိတ်တင်နေကြည့်ပဲလဲဖန်တီးထားတာတွေ့တယ်လေ
ဟုတ်ပါတယ်မဟုတ်ဒီ collection လေးကကြတော့ပေါ့နော်ဟို engine လဲဒီမြမပြည်အတွက်ကိုပေါ့နော်အဲဘယ်လိုခေါ်မလဲမြမပြည်အတွက်ကိုရည်စူးပြီးတော့လှုပ်လိုက်တယ်ဆိုတဲ့အခါကျတော့အခုဒီ collection လေးမှာကျတော့အားလုံးပေါင်းပေါ့နော်၈ခုပါသွားတယ် design ship မျိုးပေါ့နော်ဟုတ်ဟုတ်ပုံစံ၈ခုပါသွားတယ်အဲပြီးတော့ဒီမြန်မာပြည်အတွက်ကိုလည်းရည်စူးတာဖြစ်တဲ့အတွက် engine ဒီအချိတ်လေးတွေကိုတောင်းပစ်ခဲ့တာပါမှဟုတ်
ပြီးတော့ကြည့်ကြတာကရှောက်သွားတဲ့ model တွေကဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဗောနော်အကြောင်းအရာလေးတွေကိုပါ
ဟိုစိုင်းပုတ်ခေါ်မလားဒီဒီဟိုစပေါ်မှာဒီအဝတ်စပေါ်မှာစာရေးပြီးတော့ရှောက်သွားတာကိုလည်းတွေ့ရတယ်အဲ့ဒါကြတော့ကိုယ့်ရဲ့ဒီဇိုင်းထဲမှာပါတာလားဒါမှမဟုတ်ကိုကတီးတက် request လုပ်ပြီးတော့မှဒါမျိုးရှောက်ပေးပါလို့ပြောတာလားအဲ့ဒါဘယ်လိုလုပ်ဖြစ်သွားခဲ့ရလဲဆိုတာလည်းပြောပြပေးပါဦး
ဟုတ်ကဲ့ပါမဟုတ်အင်အင်ဂျင်ကတော့ပထမစပြီးတော့ဗောနော်ဒီ collection လေးကိုစပြီးတော့ဖန်တီးဖို့စဉ်းစားမိကြတယ်ဆိုကြရပါဗောနော်အင်ဂျင်ရဲ့ရည်ရွယ်ချက်ကဟိုဘာကိုအဓိကထားပြီးတော့ဗောနော်လှုပ်ချင်တာလဲဗောအဲ့ဒါလေးကနေစပြစ်တာဗောနော်စပြစ်တော့မြန်မာပြည်အတွက်ကိုရည်စူးပြီးတော့လှုပ်တာလေးလည်းဖြစ်တယ်ပြီးတဲ့ခါကျတော့ဒီမြန်မာချိတ်အစင်လေးတွေကိုလည်းအကုန်လုံးဗောနော်တုံးထားတာဖြစ်တယ်ပြီးတော့အခုလက်တလုံးမှာဖြစ်နေတဲ့မြန်မာပြည်အရေးတွေကလည်းရှိရဆိုတဲ့အခါကျတော့ဗောနော်အင်ဂျင်ကလည်းဒီမြန်မာပြည်ဖွားတယောက်ဖြစ်တယ်ဆိုတဲ့အခါကျတော့ဒီတက်ကိုဗောနော်အင်ဂျင် speak out လုပ်ချင်တယ်ဆိုတဲ့အခါကျတော့ဒါဒီအဲ့ဒီအစီအစဉ်လေးကိုဗောနော်ထည့်ဖြစ်သွားတာပါမှအဲ့ဒီဟိုဒီစာလုံးလေးတွေနဲ့ဗောနော်စာတန်းလေးတွေနဲ့ဒီအထည်လေးတွေဟိုပုံမှန်အားဖြင့်တော့မှရဲဟိုဘယ်လိုပြောမလဲဆိုတော့ကိုကဒီ fashionrunway လည်းဖြစ်တယ်ဆိုတဲ့အခါကျတော့ဗောနော်ဒီအဝတ်အစားလေးတွေနဲ့လည်း life pattern မျိုးလေးတွေကိုအရင်တို့စဉ်းစားပြတဲ့အခါကျတော့ဒီဖိတ်စပုံမှာပဲဗောနော်သူရဲ့ဒီ outfit ဆိုလို့ရှိရင်ဒီ color ဆိုလို့ရှိရင်အဲ့ဒီဖိတ်စအယောင်ပုံမှာပဲဗောနော်ဒီစာတန်းလေးတွေနဲ့ဗောအဓိကထားခြင်းနဲ့ကိုပြောခြင်းနဲ့ message လေးတွေကိုဟိုပါဗော print လုပ်ပြီးတော့ဗောနော်ဟိုတွဲပြီးတော့ဗောဒီ model တွေနဲ့အဲဘလို့ခေါ်လဲညှိပြီးတော့ဗောနော်သူတို့ကလည်း engine ကတော့အဲကြိုပြီးတော့ပြောပြထားတာဗောနော် engine ရဲ့ဒီ inspiration ကဒါဖြစ်တယ်အဲ့ဒီတော့ဒီလိုမျိုးလေးတွေလုပ်ဖို့အစီအစဉ်ရှိတယ်ဗောနော်အဲ့လိုမျိုးဆိုရဲခါကျတော့ model တွေကအဓိက model တွေကပြီးတော့ production အဖွဲ့တွေကရောဗောနော်သူတို့တွေကအားလုံးကဘလို့ခေါ်မလဲ free to express ဗောနော်ဒါမျိုးလှုပ်ခွင့်ရှိတယ်လှုပ်လို့ရတယ်အားလုံးကလည်း welcome ဆိုတဲ့အခါကျတော့ဗောနော် engine တို့ဒါမျိုးလေးလှုပ်ဖြစ်သွားတာပါဟုတ်
ကျွန်တော်ကိုယ့်ရဲ့ဒီစိတ်ကူးရည်ရချက်ကလေးကမြန်မာအရေးကိစ္စကိုနိုင်ငံတကာသိသွားတယ်။သိသွားတဲ့အပြင်ဘက်အခုလိုမျိုးဝါဝင်ပြီးတော့ကျန်တဲ့သူတွေကလည်းကိုကြီးပံ့ပိုးအားပေးတယ်ဆိုတာမျိုးပေါ့နော်။မြန်မာအရေးကိုနိုင်ငံကမှလည်းထောက်ခံမှုတွေရှိနေတယ်ဆိုရယ်ပြသတဲ့သဘောမျိုးတော့ဖြစ်သွားမှချင်းနဲ့
မြန်မာပြည်အကြောင်းကတော့အမှန်တမ်းပြောရလို့ရှိရင်တကဘာလုံးကတော့သိနေပါပြီနော်။ဒါကြီးကလေအရန်ဘလို့ခေါ်မလဲအရန်ကြီးကိုဟိုဘလို့ခေါ်မလဲကြီးမားတဲ့ကိစ္စရည်ကြီးဖြစ်တယ်ဆိုတဲ့အခါကျတော့အမှန်တမ်းပြောရရင်တကဘာလုံးကတော့တိနေပြီဒါပေမဲ့ဒီတစ်နှစ်ကျော်ပေါ့နော်ကြာသွားတဲ့အချိန်မှာပေါ့ engine တို့ဒီမြန်မာပြည်ဖွားတွေအနေနဲ့ကလည်းပေါ့နော်ဟိုသွေးမအေးဘူးဒီအတွက်ပဲခေါင်းထဲမှာရှိနေတယ်အဲဒါမျိုးလေးတွေပေါ့နော်ပြီးလို့ရှိရင်ကိုလုံနိုင်တဲ့ကိုတက်နိုင်တဲ့ဒေါင်းတနေရရပေါ့နော်ကိုလုံနိုင်တဲ့ဟိုဘက်ကနေကိုတက်နိုင်တဲ့ဘက်ကနေပေါ့နော်ကိုကဘယ်လိုခေါ်မလဲဆက်ပြီးတော့ပေါ့နော်ဟိုလုံနေရမယ်ဆိုတဲ့အခါကျတော့ဒီ message လေးကိုလည်း engineer ပေးချင်တာပေါ့နော်တစ်နှစ်ကျော်ကြာသွားပြီမဲ့လည်းသွေးမအေးဘူးအဲဒီဟိုဘယ်လိုခေါ်မလဲအမှန်တရားဘက်ကနေရက်တည်နေစေပဲပေါ့နော်ဟုတ်ဒီအဓိကတော့ဒီ message လေးပါပဲမဟုတ်ပြီးတော့ဒီဟိုပြည်တွင်းထဲကနေအဲ့လိုမျိုးပေါ့သူတို့ကိုယ်တိုင်ထုတ်ပေါ်မပြောနိုင်တဲ့လူတွေအတွက်ပေါ့နော်ဒီကိုကလည်းကိုစားပြုတ်ပြီးတော့ဒီ message လေးကိုဆက်ပြီးတော့ပေးချင်နေတာပါမဟုတ
်အဲ့တော့အခုနောက်ထပ်လှုပ်ဖွဲ့နောက်ထပ်ဒီ fashion ပွဲတွေပေါ့ season ပြင်ဆင်နေတာမျိုးတွေရှိသေးလားအဲ့လိုရှိခဲ့မယ်ဆိုရင်ရောအလားတူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဘာတွေလှုပ်ချင်တဲ့ဆန္ဒတွေရှိသေးလဲ
အခု engine တို့ဒီ engine ကတော့ဗောနော်ဒီကိုရဲ့ဒီအခုလက်ရှိ career အတိုင်းသွားနေတာသွားနေတဲ့အခါမှာဆိုလို့ရှိရင်တော့ engine ကတစ်နှစ်ကိုအနည်းဆုံးဗောနော်ဒီ fashion week ဗောနော်ဟိုနိုင်ငံတကာအဆင့်မီပေါ့ fashion week အဲ့ဒီကိုဟိုပေါ့တစ်နှစ်ကိုအနည်းဆုံးတစ်ချိန်ဘယ်လိုခေါ်မလဲ engine ရဲ့ collection အသစ်တွေကိုဗောနော်ပြဖို့အဲ့လိုမျိုးရည်ရွယ်ထားတယ် season ထားတယ်ဗောနော်အဲနောက်နှစ်အတွက်ကိုလည်းအခုတည်းကပေါ့စပြီးတော့ဟိုဟာဖြစ်ဟိုဘယ်လိုခေါ်မလဲစပြီးတော့ကြိုတင်စဉ်းစားစီစဉ်နေရတာတွေတော့ရှိနေပါပြီမဟုတ်ဘယ် inspiration ကိုပေါ့နော်အဓိကထားပြီးတော့တွားမလဲတွားမယ်ဆိုတာလေးတော့ဟို finalize တော့မလုပ်ရသေးဘူးပေါ့နော်ဟုတ်မှမြန်မာပြည်အတွက်ကိုတော့ပေါ့နော်အခုဖြစ်နေတာတွေမပြီးမချင်းပေါ့နော်ဒီဒေါ်လာရေးကြီးမအောင်မချင်းရတော့ engine တက်က engine ဘက်ကနေပြီးတော့အများနဲ့ support တွားဖို့တော့ရှိပါတယ်မဟုတ်
ဟိုနိုင်ငံတကာရှူးပွဲတစ်ခုမှာကိုယ့်ရဲ့ design တွေကိုအသုံးပြုလာတဲ့အထိဝင်ရောက်ထိုးဖောက်ဖို့ဆိုတော့အားစိုက်ထုတ်မှုတွေတော့လိုအပ်မယ်လို့ထင်ပါတယ်။ဆိုတော့အဲ့လိုကြိုးပမ်းမှုကြိုးပမ်းတဲ့နေရာမှာရောအခက်အခဲရှိခဲ့သလား။ဟိုဘာအခက်အခဲရှိတယ်ဆိုရင်လည်းဘာတွေများကြော်ဖြတ်ခဲ့ရသလဲပြောပြပါအောင
်။ဟုတ်မဟုတ်။ဟုတ်တယ်။အဲ့အခက်အခဲကတော့လေတကယ်အရန်ဟိုဖြစ်တယ်။အခက်အခဲကတော့အများကြီးရှိခဲ့တယ်ပေါ့နော်။အမှန်တိုင်းပြောရလို့ရှိရင် engine တို့ဒီဟို fashion ဘာသာရက်ဆိုတာဘယ်လိုခေါ်မလဲလူတော်တော်များများလဲစိတ်ဝင်စားကြတယ်ဒီဘာသာရက်ကိုလည်းဘယ်လိုခေါ်မလဲ ဟိုဘယ်လိုခေါ်မလဲဆိုတော့သူကလူတိုင်းပေါ့နော်လူတိုင်းကြိုက်တဲ့ဟိုဘာသာရမျိုးလည်းဖြစ်တယ်ပြီးတဲ့အခါကျတော့ဒီခရီးယာမျိုးလည်းဖြစ်တယ်ဆိုတဲ့အခါကျတော့ပြောမယ်ဆိုလို့ရှိရင်လူတွေအများကြီးကပြုံပြီးတော့တိုးကြတယ်လို့ပြောလို့ရတယ်ပေါ့နော်ပြီးရင်ကျောင်းမှာဆိုလို့ရှိရင်အင်ဂျင်တို့ကျောင်းစားတက်ခရေရဆိုလို့ရှိရင်ဥပမာအင်ဂျင်တို့ဒီပြည်နယ်မှာဒီမြို့မှာဒီ fashion schoolတက်တဲ့ဒီကျောင်းသားတွေကြီးပဲတင်မယ်ပေါ့နော်တစ်နှစ်တစ်နှစ်ကိုအဲ့လိုမျိုးအယောက်ကထောင်ပေါင်းများစွာအဲ့လိုမျိုးပေါ့ထောင်နဲ့ချီပြီးတော့ရှိတာပေါ့နော်ရှိရဆိုတဲ့အခါကျတော့ဒီအမေရိကန်မှာဆိုလို့ရှိရင်လည်းပြည်နယ်ပေါင်းကလည်းဟိုသူ့ပြည်နယ်အလိုက်ပေါ့နော်အဲ့လိုမျိုးတောက်လျှောက်ဒီမြို့ဟိုစပြီးတော့အခြေခံလိုက်တာမြို့တွေကနေစပြီးအခြေခံလိုက်ရင်တော့မှပဲပြည်နယ်တွေနဲ့တွားပြီးတော့ရှင်လိုက်တဲ့အခါကျလို့ရှိရင်လည်းအများကြီးဖြစ်သွားပြီပေါ့နော်သဘောကလည်းအဲ့လိုမျိုးဆိုတဲ့အခါကျတော့ဒီကြားထဲမှာပါပေါ့နော်ကိုကအခုလိုမျိုးဒီ fashion ဒီနိုင်ငံတကာအဆင့်မီရှိုးပွဲတွေမှာဝင်နိုင်မှုအတွက်ကိုပေါ့နော်စူးစမ်းလာခဲ့ရတာတွေကတော့အများကြီးပဲမှာအခက်ခဲတွေကလည်းတကယ်အများကြီးရှိခဲ့တယ်ပေါ့နော်ပြီးတော့လို့ရှင်ကိုတယောက်ထဲနဲ့ပေါ့နော်ဒီ collection တစ်ခုလုံးကလောက်ရတာဆိုတော့လေအရန်လဲဟိုတာဝန်ကြီးရယ်ပေါ့နော်အရန်လဲတာဝန်ကြီးရယ်အချိန်နဲ့အရန်ပေးရတယ်အဆဆအရာရာပေါ့နော်မှအဲ့လိုမျိုးပေါ့
ဟုတ်ကဲ့ပါရှေ့လျှောက်လဲအောင်မြင်ပါစေလို့လည်းဆုတောင်းပေးပါရယ်အခုလိုအချိန်ပေးပြီးဖြည့်စားပေးတာကိုလည်းကျေးဇူးအများကြီးတင်ပါတယ်နော်
ဟုတ်ကျေးဇူးများကြီးတင်ပါမှာအင်ဂျင်ကလည်းတကယ်တွေ့ရလည်းရံဝန်းတာတယ်အခုလိုမျိုးဟိုမတို့အစီအစဉ်ကနေကန့်လန့်ပြီးတော့ပေါ့နော်ဒါမျိုးလေးဟိုပြောခွင့်ရတဲ့အတွက်လည်းအများကြီးဝမ်းသာပါတယ်ကျေးဇူးများကြီးတင်ပါတယ်လို့
Fashion design ပညာရှင်မတ်အင်ဂျင်ဆန်ကိုမခင်ဖြူထွေးကဆက်သွဲမေးမြန်းတင်ဆက်ခဲ့တဲ့အမျိုးသမီးကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီသတင်းမဲ့ရဲ့တုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတော့ကုံစင်းနှုံးတွေတက်လာပြီးတော့လှုပ်အားကဒါမှမဟုတ်အစိုးရထောက်ပံ့ခြင်းနဲ့မလောက်ငါလို့စားစရာရှားပါမှုတွေနဲ့ကြုံနေရတဲ့အမေရိကန်တွေနဲ့ဒီကိစ္စကိုဖြေရှင်းမှုစ조사နေတဲ့အမေရိကန်သမ္မတဘိုင်ဒန်ရဲ့အစီအစဉ်ဒါအပြင်ရာသီဥတုဖောက်ပြန်မှုကြောင့်အခက်ကြုံနေရတဲ့စိုက်ပျိုးရေးသမားတွေအကြောင်းစာရာတွေကိုစူးစီးပြီးကိုအောင်အောင်ကတင်ပြထားတာရှုစားနာဆင်ပါရှင်
ကိုဗစ်ကာယောဂါကာလအတွင်းလှုပ်လှမဲ့အမေရိကန်မိသားစုတွေအတွက်အစိုးရကအစားအသောက်ဝယ်ခွင့်ကတ်ထုတ်ပေးထားပါတယ်။ဒါ့အပြင်လည်းခုအခါငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတက်လာတာကြောင့်အခမဲ့ဈေးဝယ်ခွင့်ကတ်နဲ့မလုံလောက်တော့ဘဲအစားအသောက်လှူဒန်းတဲ့ဌာနတွေမှာတွားရောက်ယူကြရတာပ
ါ။ငွေကြေးဖောင်းပွားမှုကအမြင့်ဆုံးရောက်နေတော့အစားအသောက်ရွေးရမလားဈေးကိုရွေးဝယ်ရမလားစဉ်းစားနေရပါတယ်
။လွန်ခဲ့တဲ့တစ်နှစ်လောက်တုန်းကတော့ဘိုင်ဒန်အစိုးရကခမဲအစားတောက်ဝယ်ယူခွင့်ကတ်အတွက်ငွေပိုသုံးဆွဲခဲ့ပေမဲ့အစားတောက်လှူဒန်းရေးဌာနတွေ၊ကျောင်းတွေ၊ဌာနေတိုင်းသားတွေအတွက်2020သမရဟောင်းထရမ့်လက်ထက်မှာဝယ်ယူတဲ့အစားတောက်အရေအတွက်ထက်ထက်ဝက်နီးပါးပဲဝယ်ယူခဲ့တာပါ။ငွေဖောင်းပွားလာတာကြောင့်လက်ထက်ကငွေတန်ဖိုးလည်းကျဆင်းလာနေတာပါ။
စိတ်ပျက်စရာပါအားလုံးဈေးတက်နေပြီးငွေကအသုံးမခံပါဘူး။20-20လောက်နဲ့ဈေးဝယ်ရင်ဘာမှမရပါဘူး။အလွန်ဆုံးတအိတ်လောက်ပဲရတာပါဒီပုံနဲ့တော့ဘလို့မှအဆင်မပြေနိုင်ပါဘူ
း2022ခုနှစ်အတွင်းလူတစ်ယောက်အတွက်အခမဲ့အစားအစာဝယ်ယူခွင့်ကတ်မှာဒေါ်လာ230သာအစိုးရကထည့်ပေးတာပါအခုလိုချိန်မှာအစိုးရခွင့်ပြုငွေနဲ့မလုံလောက်တာကြောင့်လူအများပြားဟာအစားအစာလှူဒန်းတဲ့ဌာနတွေစီချေဦးလက်ကြပါတယ်ငွေကြေးဖောင်းပွားမှုအပြင်ယူကရိန်းပေါ်ရုရှားကျူးကျော်စစ်ကလည်းတကမ္ဘာလုံးအတွက်ပိုအခက်ကြုံစေပါတယ်ကယောဂါစကားစကာလာကထည့်ခုကဆာလောင်မှုတိတ်မှုပြဿနာလဲပိုကြီးထွားလာနေတာပ
ါ The reality is the pandemic hit hard
ကယောဂါကြောင့်လူတော်များများအခက်ခဲတွေကြုံကြပါတယ်အဲ့ဒီကာလလွန်လာတော့နည်းနည်းအဆင်ပြေစားပြုတဲ့အချိန်မှာငွေစည်းဖောင်းပွားတဲ့ပြဿနာကိုထပ်ပြီးတော့ရင်ဆိုင်ရပြီးတော့စားတာကုန်စည်းနှုန်းကစနစ်ရာခိုင်နှုန်းလောက်ထပ်ပြီးတော့တက်လာပါတယ
်ပြည်သူခွင့်ရေးလှူရှားသူတချို့ကတော့အစိုးရအနေနဲ့အခမဲ့အစားအသောက်ဝယ်ယူခွင့်နဲ့ငွေကြေးထောက်ပံ့မှုကိုလိုအပ်သူတွေစီတည်ရိုက်ပေးအပ်ခြင်းအဖြစ်ဒေသခံတွေရဲ့စီးပွားရေးအတွက်ပိုအထောက်အကူဖြစ်စေမယ်ဆိုပြီးထောက်ပြကြပါတယ
်
အစားအသောက်လာယူကြသူတွေတော်တော်များလာပါတယ်အဲ့ဒီတွေကလူ6000လောက်ကပထမဆုံးအကြိမ်လာကြသူတွေပါလက်ထဲကပတ်စံနဲ့အင်္ဂါကပေးရမလားအစားအသောက်ဝယ်ရမလားဆရာဝန်ပြောတဲ့လိုအပ်တဲ့စေဝါဝယ်ရမလားစားရတွေကိုထည့်ပြီးတော့စဉ်းစားရတာကြောင့်အတော်လေးခက်ခဲကြမှာပါအခုလိုမျိုးလာယူသူအများပြားဆက်ရှိနေဦးမှာပါအခုခါအလုပ်တွေပြောင်းဝင်နေကြပြီဖြစ်ပေမဲ့လေပုံမှန်အလုပ်ချိန်မရှိတာလောအားကကကုန်စည်နှုန်းကိုလိုက်မမီတာတွေရှိနေပါတယ
်အခုလိုအစားအသောက်လာယူသူတွေထဲမှာအလုပ်လုပ်နေသူတွေလူမှုဖူလုံရေးထောက်ပံ့ခြင်းရရှိသူတွေပါပါတယ်အမေရိကန်စိုက်ပျိုးရေးဌာနကတော့သဘာဝဘေးအန္တရာယ်ကြောင့် အရေးပေါ်ကာလအတွက်သုံးမဲ့ရန်ပုံငွေတွေကနေလာမယ့်2023နဲ့2024ခုနှစ်အတွက်အစားအစာ943တန်ဖိုးဝယ်ယူသွားမှာဖြစ်ကြောင်းကြေညာထားပါတယ်ခင်ဗျာ။ခုမျိုးတုတ်တက်ပြီးချမ်းသာကြွယ်ဝတဲ့နိုင်ငံတွေမှာအစားအစာမလုံလောက်တာကြောင့်တချို့မိသားစုတွေဟာစားလောင်မိုးတိတ်နေကြတာမျိုးကြားရဖို့ခက်ခဲပါတယ်။ဒါပေမဲ့လည်းအမေရိကန်ကလေးငယ်9သန်းလောက်ဟာဒီအခြေအနေမျိုးရင်ဆိုင်နေရတာပါ။သမ္မတဂျိုးဘိုက်ဒန်ကတော့ဒီပြဿနာကိုဖြေရှင်းဖို့နှစ်ပေါင်း90အတွင်းပထမဆုံးအကြိမ်အနေနဲ့ဆာလာမွန်တိတ်မှုနဲ့အာဟာရပြည့်ဝရေးဆိုင်ရာညီလာခံကျင်းပခဲ့ပါတယ်
။ Just last week the United Nations I talked about
လူငယ်တဲ့သတင်းဘက်ကကုလသမဂ္ဂညီလာခံမှာကမ္ဘာတဝန်းအစားအစာမလုံလောက်မှုပြဿနာကိုတိုက်ဖျက်ဖို့ဂရုပေးပြောကြားခဲ့ပါတယ်။ကမ္ဘာနိုင်ငံတိုင်းနဲ့အမေရိကန်ပြည်နယ်အားလုံးမှာသဘောထားတွေဘလို့ပဲကွဲကွဲမိဘတဦးအနေနဲ့ကလေးတယောက်ကိုအစာရေးစားဝါလင်အောင်မကျွေးနိုင်ဘူးဆိုရင်မိဘတဦးအနေနဲ့ဒီတဲ့တာဝန်မကျေတာမရှိတော့ပါဘူးကိုမွေးထားတဲ့ကလေးကိုဝါလင်အောင်မကျွေးနိုင်ဘူးဆိုရင်တခြားဘာကိစ္စပဲဖြစ်ဖြစ်ဂရုစိုက်စရာကိုလိုတော့မှာမဟုတ်ပါဘူ
းဆာလာမွန်သိမှုပြဿနာကိုကမ္ဘာတဝန်းရင်ဆိုင်နေရတယ်ဆိုပေမဲ့အစိုးရဆုံးရင်ဆိုင်နေရတဲ့နိုင်ငံကအမေရိကန်ပြည်ထောင်စုဟာအစာအစာမလုံလောက်မှုနဲ့သက်ဆိုင်တဲ့ကမ္ဘာအညွှန်းကိန်းမှာအမေရိကန်ဟာအဆင့်73မှာရှိပါတယ်ဖင်လန်နိုင်ငံကနံပါတ်1မှာရှိပြီးစီးရီးယားနဲ့ဟေတီနိုင်ငံတွေကတော့အောက်ဆုံးအဆင့်မှာပါသမ္မတဘိုင်ဒန်ကမကထပြုလုပ်ကျင်းပတဲ့ဒီညီလာခံကနေဆာလာမွန်သိမှုပြဿနာအဆုံးသတ်ဖို့နဲ့ကျန်းမာရေးထိခိုက်စေတဲ့အစားအစာလျှော့ချရေးကို2030နောက်ဆုံးထအဆုံးသတ်နိုင်ဖို့ရည်မှန်းထားပါတယ်အစိုးရအနေနဲ့ဒေသဆိုင်ရာတာဝန်ရှိသူတွေနဲ့လက်တွဲဆောင်ရွက်ဖို့အရေးကြီးကြောင်းလည်းထောက်ပြကြပါတယ်
But I will say it is a very ambitious
2030 အမီဆာလောင်ငန်းမှုပြဿနာကိုအဆုံးသတ်ဖြေရှင်းတဲ့ရည်ရွယ်ချက်ကအလွန်ကိုမျှော်မှန်းထားလွန်အားကြီးပါတယ်။ပြည်အောင်စုအစိုးရအနေနဲ့ဒီကိစ္စဖြေရှင်းဖို့နည်းလမ်းတွေအများကြီးရှိပါသေးတယ်။ပြည်내အစိုးရဒေသအာဏာပိုင်လုပ်ငန်းရှင်တွေအလူရှင်တွေလူမှုဖွဲ့စည်းတွေနဲ့လည်းပူးပေါင်းပြီးတော့ဖြေရှင်းရပါမယ်
။ငွေကြေးဖောင်းပွားမှုနဲ့ကုန်စည်နှုန်းတွေကြီးလာတဲ့အချိန်မှာဘိုင်ဒန်အစိုးရကဒီပြဿနာကိုဖြေရှင်းဖို့ကြိုးစားလာတာပါခင်ဗျာ။ဆောက်ပလက်မြစ်ဟာကော်လိုရာဒိုအနောက်ပိုင်းကနေနီဘရာစကာပြည်နယ်ရဲ့စီးဝင်လာပါဒီမြစ်ဟာဝိုင်ယိုမင်းပြည်နယ်ရော့ကီတောင်နှင်းတွေအရှေ့ဘက်ကနေစတင်စီးဆင်းလာတာပ
ါ That water is used to
ဆောက်ပလက်မြစ်ရေကိုလူတော်တော်များများမြှင့်ခုံနေကြတာပါရေပေးစနစ်အတွက်နဲ့စိုက်ပျိုးရေးအတွက်လည်းသုံးကြပါတယ
်ကော်လိုရာဒိုပြည်နယ်မှာမြို့ပြနယ်နမိတ်ကျယ်ပြန့်လာတာကြောင့်ရေသုံးဆွဲမှုများလာပါတယ်နီဘရာစကာပြည်နယ်ကစိုက်ပျိုးရေးသမားတွေကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတာပါဒါကြောင့်69နှစ်အကြာသဘောတူညီချက်ကိုအသုံးချပြီးရေပိုရဖို့အတွက်နီဘရာစကာပြည်နယ်ကကော်လိုရာဒိုပြည်နယ်ထဲကဆောက်ပလက်မြစ်ကနေတူးမြောင်းတွေ့ဖို့ကြိုးစားပါတယ်ကော်လိုရာဒိုစိုက်ပျိုးရေးသမားတွေကဒါကိုလက်မခံကြမှာ
ဘူး pull that main resource out
ဒီရေတွေဒါခွဲပေးရမယ်ဆိုရင်ကျွန်တော်တို့ဘဝဘလို့ဖြစ်သွားမလဲဆိုတာစဉ်းစားကြည့်ပါကျွန်တော်တို့ဘက်ကချဲထွင်စိုက်ပျိုးရမှာသုံးမဲ့ရေကိုနီဘရာစကာဘက်ကတူးမြောင်းတွေ့ပြီးယူမယ်ဆိုတာကြားပါတယ်ကျွန်တော်တို့အတွက်ရေမလုံလောက်တော့တာကြောင့်စိုက်မရတော့ဘူးဆိုရင်နောက်မှကျွန်တော်တို့အတွက်အလွန်ဒုက္ခရောက်မှာပါအ
မေရိကန်နောက်ဖက်ပြည်နယ်တွေမှာလူဦးရေတိုးပွားလာသလိုနှစ်အတော်ကြာမိုးကောင်းရေရှားမှုကလည်းရေဝတ်လွှာတွေကိုခန်းချောက်စေပါတယ
် There's a lot of pressure in the west
အနောက်ပိုင်းပြည်နယ်တွေကခြောက်တွေ့တဲ့ဒေသတဲမှာပါကန္နာယမှာဥယျာဉ်တည်ရတာမျိုးဖြစ်ပြီးတော့စီးပွားရေးအရာရပ်တည်နိုင်အောင်လည်းကြိုးစားရပါတယ်အားလုံးကအဲ့လိုရုန်းကန်ရတာပါ
နီဘရာစကာဘက်ကရေသွင်းမဲ့စီမံကိန်းဘလောက်ရေရှည်ခံလဲဆိုတာကိုလည်းစောင့်ကြည့်ရမှာပါ
It's going to have to be a collaboration
ညှိနှိုင်းဆောင်ရွက်သွားမှာပါအနောက်ဖက်နဲ့ကော်လိုရာဒိုပြည်နယ်ကအိမ်နီးချင်းတွေနဲ့ညှိနှိုင်းမှာပါသူတို့တွေဘာတွေလုပ်နေလဲဆိုတာကိုသိပါတယ်သူတို့နေရာမှာဆိုရင်ကျွန်တော်လည်းအဲ့ဒီလိုပဲလုပ်မှာပါဒါပေမဲ့ကျွန်တော်တို့ဘက်မှာလည်းစိုက်ပျိုးဖို့အတွက်ရေလိုနေတာကြောင့်ပါ
လွန်ခဲ့တဲ့နှစ်တရာကျော်တုန်းကလည်းအခုလိုတူးမြောင်းသွဲပြီးတော့ရေယူခဲ့ဘူးပါတယ်။1894ခုနှစ်မှာထုတ်ဝေတဲ့ Omaha Daily Bee သတင်းစာမှာစိုက်ပျိုးရေးသမား900လောက်ဟာကျွန်းတော်တလေးဆန်နေတဲ့အတူနေဆက်ကိုဖျက်ပြီးတော့တူးမြောင်းဖောက်လုပ်ခဲ့ပါတယ်။အဲ့ဒီအချိန်ကအာဏာပိုင်တွေဟာစီမံကိန်းအတွက်ရန်ပုံငွေကိုတစ်နှစ်စာလောက်သာချပေးတဲ့အတွက်နောက်ပိုင်းမှာရန်နာသွားပြီးမူလသတ်မှတ်ထားတဲ့ကီလိုမီတာ100ရဲ့၄ဘုံတစ်ဘုံလောက်သာတူးမြောင်းဖောက်ပြီးခဲ့တာပါ။2022ခုနှစ်အရောက်မှာတော့နီဘရာစကာပြည်နယ်တာဝန်ရှိသူတွေကမြေယာချဲ့ထွင်ဝယ်ယူဖို့နဲ့အရင်ဖောက်ခဲ့တဲ့လမ်းကြောင်းတစ်လျှောက်တူးမြောင်းပြန်ဖောက်ဖို့ရန်ပုံငွေ53သန်းချမှတ်ပေးခဲ့ပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံးလေးအမေရိကန်တစ်ခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်မှာတော့မီးမှန်မှန်မရတဲ့တောင်အာဖရိကဆိုလာလျှက်စစ်မီးအကြောင်းကိုတင်ဆက်ပေးထားတာပါ။ပြန်ပြင်းမြဲစွမ်းရင်တွေကနေရောင်ခြည်စွမ်းရင်ကိုပြောင်းလဲသုံးဆွဲဖို့ကမ္ဘာနိုင်ငံတွေစူးစမ်းနေကြတဲ့အထက်မှာတောင်အာဖရိကနိုင်ငံလည်းပါပါတယ် ဒီတစ်ပတ်မှာတော့ဒီမြန်မာနိုင်ငံလိုပဲမီးမခဏခဏပြက်လေးရှိတဲ့တောင်အာဖရိကနိုင်ငံမှာဆိုလာစွမ်းအင်တွေသုံးဖို့လုပ်နေကြတဲ့အကြောင်းဒေါခင်မျိုးသက်တင်ပြပေးထားပါတယ
်မီးခဏခဏပြက်လေးရှိတဲ့တောင်အာဖရိကနိုင်ငံဟာသူ့လျှက်စစ်စွမ်းအင်အတွက်ကြောင်မီးသွေးကိုအားထားသုံးတဲ့နိုင်ငံဖြစ်ပါတယ်နိုင်ငံအကြီးဆုံးစက်မှုလုပ်ငန်းကတက်တူတူဖော်တဲ့လုပ်ငန်းပါတောင်အာဖရိကမှာတက်တူတူဖော်တဲ့မိုင်းတွေအတွက်လျှက်စစ်ဓာတ်အားပြတ်သွားတဲ့အချိန်တွေမှာနေုံကြီးစွန့်ရင်နဲ့လေပတ်ဖို့လှုပ်လာနေတဲ့အကြောင်း VOA သတင်းတောက် Linda Gavidash ကတောင်အာဖရိကမြို့တော် Johannesburg ကနေစုံစမ်းမေးမြန်းထားတာဖြစ်ပါတယ် Johannesburg မြို့ပြင်မှာနေုံကြီးစွန့်ရင်ထုတ်တဲ့ကွန်းတစ်ခုရှိပါတယ်သူ့ကို Kanyisa လို့နာမည်ပေးထားပါတယ်အဓိပ္ပာယ်ကမီးမပြတ်ပါစေနဲ့မီးလင်းနေပါစေဆိုတဲ့သဘောပါတောင်အာဖရိကမှာမီးပြတ်တဲ့ဒုက္ခကိုမကြမကြာရင်ဆိုင်ရတဲ့ပြည်သူတွေအများကတောင့်တနေတဲ့ဆူတောင်းလေးဖြစ်ပါတယ်။မီးအားအပြည့်မရတဲ့အတွက်မီးပေးတဲ့အခါအလှည့်နဲ့ပေးတာမီးပေးတဲ့အချိန်လျှော့တာတွေလုပ်နေရတာပါ။တောင်အာဖရိကနိုင်ငံတည်းကဘယ်နေရာမှမဆိုခုဆိုမီးပေးချိန်ကိုတစ်နေ့မှာ2နာရီကနေ7နာရီထိလျှော့ချထားပါလေ။ဆိုလာမီးဆက်ကိုဂျွန်ဟန်နက်စ်မြို့ပြင်ကရွှေတူးတဲ့ကုမ္ပဏီမှာတပ်ဆင်ထားပါလေ။ဒီကုမ္ပဏီကရွှေထုတ်တဲ့တောင်ပိုင်း South Deep Mine ဖြစ်ပါတယ်။ဒီရွှေမိုင်းရဲ့ဒုတိယအကြီးအကဲက Martin Price ပါ။သူ့မိုင်းတွင်းမှာမီးပြတ်သွားတဲ့အချိန်သူ့ရဲ့ Solar တွေကနေရတဲ့နေစွမ်းအင်ကိုအစားထိုးသုံးနေတာဖြစ်ပါတယ်။ Solar ပြားတွေနဲ့နေအောင်ကြီးစွမ်းအင်ထုတ်သုံးတာလိုမျိုးသူ့နိုင်ငံမှာခင့်တဲ့အမိလုပ်ဖို့တကယ့်ကိုလိုအပ်နေတယ်လို့ပြောပါတယ်
။ From year 1 we saving you know 130 odd million rand a year.
ပထမတနစ်မှာကိုပဲလျှက်စစ်ဖို့မီးဖို့ကတော်တော်သက်တာသွားပါတယ်။တနစ်ကိုမီတာခါကတောင်အာဖရိကငွေရန်တန်း130လောက်ကျပါတယ်။ဒါတင်မကသေးပါဘူး။နောက်အကျိုးတစ်ခုရှိတာတစ်ခုကမီးမလာလို့အလုပ်တွေရပ်ထားရတာမျိုးမရှိတော့ပါဘူး။ဒါကြောင့်လုပ်ငန်းတွေရှော့ချရတာမျိုးမရှိတော့ပါဘူး။လျှက်စစ်စွမ်းအင်အပေါ်မှာအရင်ကတည်းကပိုပြီးအားထားလာနိုင်တဲ့အတွက်စီးပွားရေးလုပ်ငန်းတွေလည်းဆက်ပြီးလက်ပတ်နိုင်ပါပြီ။
အခုလိုနိုင်ငံနဲ့စွန့်ရင်ပြဿနာကြုံလာရတာဟာဓာတ်ထုတ်လို့ဖြန့်ပြင်းမှုကိုအစိုးရက Eskom ဓာတ်ပေးကုမ္ပဏီတစ်ခုတည်းနဲ့ကင်တွယ်ဆောင်ရွက်နေတာဖြစ်ပြီးနှစ်ပေါင်းများစွာမှားယွင်းတဲ့လုဆောင်မှုတွေနဲ့စီမံခန့်ခွဲမှုညံပြင်းလာကြောင်းလို့ကျွမ်းကျင်သူတွေကဝေဖန်ပါတယ်။သူတို့ဟာလျှက်စစ်ဓာတ်ထုတ်ဖို့ကြောင်မီးသွေးဓာတ်ပေးဆက်ကိုအဟောင်းတွေပြင်အစ်စ်တွေကိုပါတုံးနေတာပါ။ဒါပေမဲ့ဒီဆက်ယုံတွေကပုံမှန်ပြက်နေတာကြောင့်ပြည်ရင်းလိုအပ်ချက်နဲ့အညီမီးမပေးနိုင်ပါဘူး။ဒါအပြင်အားထားရတဲ့တခြားနည်းပညာတွေသုံးဖို့တိတာတဲ့ယင်းနည်းမြှုပ်နှံမှုတွေလည်းမလုပ်ကြပါဘူး။ဒီလိုပြက်ကွက်နေတဲ့အတွက်တခြားနည်းပညာတွေပါမတိုးတက်ပဲဖြစ်ရတယ်လို့ Johannesburg တက္ကသိုလ်ကယူပဗေဒပါမောက်ကဟမ်မတ်ဝင်ကလာကပြောပါတယ်
။ And I think a lot of what's happening in the country is a result of some sort of reluctance to
ကျွန်တော်နိုင်ငံမှာအခုဖြစ်နေရတဲ့အများစုကနေရောင်ခြည်နဲ့လေဆွမ်းအင်သွို့ပြက်ပြက်သားသားပြောင်းပြီးလောက်ရကန်ရမှာတွေကိုလုဖို့တွန်းဆုတ်နေတာရဲ့နောက်ဆက်တွဲရလတ်လို့ကျွန်တော်ထင်ပါတယ်ဒီလိုရိုးရှင်းတာတွေကိုမလုပ်တော့တခြားနည်းပညာတွေကမတိုးတက်တော့ပဲဆုံးရှုံးနေတာပ
ါလက်ဆွဆွမ်းအင်ထုတ်ယူတဲ့နည်းပညာတွေထဲမှာတောင်အာဖရိကကသူ့ဆွမ်းအင်အတွက်ကြောင်မီးသွေးအပြင်နျူကလ িয়ার နည်းပညာနဲ့ရောသဘောဝဓာတ်တွေပါတုံးပြီးထုတ်ပါတယ်ဒါပေမဲ့သူ့နိုင်ငံကကြောင်မီးသွေးကောင်းကောင်းထွက်တာဖြစ်ပြီးတနိုင်ငံလုံးရဲ့စွမ်းအင်လိုအပ်ချက်80ရာခိုင်နှုန်းလောက်ကိုကြောင်မီးသွေးကထုတ်ပါတယ်ဒီစွမ်းအင်ကဏ္ဍကိုအပြောင်းအလဲတွေလုပ်ဖို့အတွက်ပညာရှင်တွေကလူလားနေပေမဲ့အစိုးရရဲ့လျှက်စစ်ဖြန့်ဖြူးရေးကဏ္ဍကလည်းနိုင်ငံရေးပါရောနေတာကြောင့်ရှုပ်ထွေးနေတာပါလက်ရှိမှာလျှက်စစ်တဲ့အလုံးလောက်မရကြတဲ့မိုင်းကုမ္ပဏီတွေကတော့ဒီရှုပ်ထွေးတဲ့ပြဿနာပြေလည်အောင်စောင့်နေမယ်အစားခုပြဿနာကိုဖြေရှင်းဖို့ကြိုးစားလာကြတာဖြစ်ပါတယ်တက်တူရင်းအင်ဂျင်နီယာအများပြားကိုမွေးထုတ်ပေးနေတဲ့တောင်အာဖရိကက Wood Water Strand တက္ကသိုလ် WMI Woods တက်တူရှာဖွေတူဖော်ရေးကျောင်းဒါရိုက်တာGlenn Nawala ကတော့နိုင်ငံတွင်းမှာလျှက်စစ်တပ်ထုတ်လုပ်ဖြန့်ဖြူးမှုကိုပုံစံမျိုးစုံနဲ့လုပ်လာကြတော့မယ်လို့ပြောပါတယ်
။ They can no longer rely on Eskom as the sole supplier of electricity.
And for this reason, လျှက်စစ်အဓိကဖြန့်ဖြူးပေးနေတဲ့ Eskom ကိုပဲမှီခိုနေရတာမျိုးမရှိတော့ပါဘူး။ဒါကြောင့်လဲလာမယ့်2025ခုနှစ်မှာဆိုရင်တခြားလျှက်စစ်ထုတ်ပေးတဲ့မိုင်းကုမ္ပဏီတွေကနေတနိုင်ငံလုံးရဲ့လျှက်စစ်ဖြန့်ဖြူးမှုအနည်းဆုံးရာခိုင်နှုန်း20ကနေ30လောက်ကိုဖြန့်ပေးဖို့တညီတညွတ်တည်းပြောလာကြဖို့ပုံများပါတယ်။အဲ့ဒီလျှက်စစ်ထုတ်တဲ့နေရာတွေကလျှက်စစ်ကိုပြန်ပြင်းပြဲစွမ်းအင်ပုံစံမျိုးစုံသုံးပြီးထုတ်ကြမှာဖြစ်ပါတယ
်။နိုင်ငံတွင်းလျှက်စစ်စွမ်းအင်တွေထဲမှာ လေယာဉ်နဲ့နေအောင်ကြီးစွန့်ရင်တုံထုတ်တဲ့စွန့်ရင်က900ခန့်နှုန်းပဲရှိပါတယ်ဒါကြောင့်အခုလိုစွန့်ရင်ပြဿနာမကြုံရတဲ့အတိုင်းနိုင်ငံစွန့်ရင်ကဏ္ဍဟာကြောင်မီးသွေးပေါ်မှီခိုးနေရတာကြောင့်ကုမ္ပဏီတွေအတွက်ပြတ်ထန်းချက်တွေမှာပါတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုလျှော့ချဖို့ဆိုတာကထင်သလောက်မလွယ်လာပါဘူး။တောင်အာဖရိကမှာတုံးနေတဲ့လျှက်စစ်ဓာတ်အားလုံးရဲ့95%ကဟာ Eskom ကုမ္ပဏီကဖြစ်ပါတယ်။ဒီကုမ္ပဏီကထုတ်လွှတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဖန်လုံဓာတ်ငွေပမာဏဟာအာဖရိကတစ်တိုင်းလုံးကထုတ်လွှတ်မှုရဲ့42%ရှိပါတယ်။ South Deep Mine က Preach ကတော့တက္ကသိုလ်2050မှာဖန်လုံဓာတ်ငွေလုံးဝမထုတ်လွှတ်ဖို့သူတို့ဥတီဆောင်နေတဲ့အတွက်အဓိကလို့ရမယ့်အချက်ကမျက်စစ်တာမီဂါဝတ်50ထုတ်နိုင်တဲ့ဆူလာပြားတွေဆင်ပေါ်နဲ့လေယာဉ်မျက်စစ်ထုတ်ဆက်ရုံနဲ့စတီဆောက်ဖို့ဖြစ်တယ်လို့ပြောပါတယ
် Decarbonization is absolutely vital for our world. There's overwhelming evidence
ကျွန်တော်တို့ကမ္ဘာကြီးမှာကာဗွန်ထုတ်လွှတ်မှုလျှော့ချဖို့တကယ်ကိုအရေးတကြီးလိုအပ်နေတာပါတကယ်လို့ကာဗွန်ထုတ်လွှတ်မှုလျှော့ချဖို့မလုပ်နိုင်ဘူးဆိုရင်ကမ္ဘာကြီးမှာကာဗွန်ကြောင့်ပြဿနာကြုံရမယ့်အထောက်အထားတွေလည်းအများကြီးရထားပါတယ်အားလုံးသိတဲ့အတိုင်းပဲကဘာကြီးတောင်ပြတ်သွားတဲ့အဖြစ်မျိုးကြုံရနိုင်ပါတယ်။ဒါကြောင့်ကဘာကြီးဒုက္ခမရောက်အောင်အဖြေရှာပေးတဲ့သူပဲကျွန်တော်တို့ဖြစ်ချင်ပါတယ်။ဒုက္ခပေးတဲ့အထက်မပါချင်ပါဘူး
။ဘယ်လိုပဲဖြစ်ဖြစ်အခုလိုဓာတ်ထုတ်လို့ဖြန့်ဖြူးရေးလုပ်ငန်းမှာနေချင်းညာချင်းလုံးဝပြောင်းလဲသွားဖို့ဆိုတာကတော့မဖြစ်နိုင်ပါဘူး။သူတို့ကုမ္ပဏီလိုနေအောင်ကြီးကနေစွန့်ရင်ထုတ်တဲ့ကုမ္ပဏီတွေကလည်းပြဿနာအားလုံးကိုတစ်ခါတည်းဖြေရှင်းမပေးနိုင်ပါဘူး။ဒါပေမဲ့အာဖရိကနိုင်ငံရဲ့လျှက်စစ်တားပြဿနာတနေ့တခြားဆိုးဝါးလာနေချိန်မှာတော့ဆိုလာများတွေကနေလျှက်စစ်ထုတ်ယူတာဟာသဘာဝဝင်းချင်အတွက်သာမကငွေကြေးအရာနဲ့အဆင်ပြေတယ်လို့ကုမ္ပဏီတွေကပြောပါတယ်2021ကုလသမဂ္ဂဥတုရာသီဆိုင်ရာညီလာခံမှာတော့တောင်အာဖရိကနိုင်ငံကိုကြောင်မီးသွေး300ကနေပြန်ပြည့်မြင်စွန့်ရင်သုံးတဲ့နိုင်ငံအဖြစ်ပြောင်းလဲသွားစေဖို့အတွက်ကျေဝါချမ်းသာတဲ့နိုင်ငံတွေကရန်မုံငွေပေးလှူကြဖို့သဘောတူညီမှုရခဲ့တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပြရစေ။နောက်တစ်ပတ်မှာပြန်ကြည့်ပါစို့
။မြန်မာနိုင်ငံမှာလိုပဲမီးမှန်မှန်မရတဲ့တောင်အာဖရိကမှာဆိုလာသုံးမှုလုပ်နေတဲ့အကြောင်းဒေါခင်မျိုးသက်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲဒီနေ့ညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ဖြန်စနေမနက်ခင်းမှာလည်းတစ်လှည့်ပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးတစ်လှည့်ပြောပြပေးပါရှင
်ယူကရိန်းကို9လကျော်ကြာစစ်ဆင်နေချိန်မှာပဲရုရှားသိမ်းယူထားတဲ့ယူကရိန်းနယ်မြေ၄ခုရုရှားနဲ့တရားဝင်ပေါင်းစည်းတဲ့အခမ်းအနားမော်စကိုမြို့တော်မှာဒီကနေ့ကျင်းပပါရယ်ယူကရိန်းတောင်ပိုင်းဒေါနက်စက်လူဟန်စက်ဒေသနဲ့တောင်ပိုင်းကခါဆန်းနဲ့ဇပိုရီရှာဒေသတွေမှာနေထိုင်ကြတဲ့ပြည်သူတွေဟာရုရှားနဲ့တပီတောင်သားတွေထာဝရဖြစ်သွားပါပြီလို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာခဲ့တယ်လို့တဟပြည်သူတွေရဲ့ရွေးချယ်မှုပါပဲလို့လည်းဒီကနေ့မေကွန်မှာပြောကြားသွားပါရယ်တချိန်တည်းမှာပဲဒီယူကရိန်းတောင်ပိုင်းမှာရုရှားတုံးကြီးချပြီးတော့အရက်သားရင်နှန်းတွေကလူ23ဦးထက်မနည်းသေဆုံးခဲ့တယ်လို့ယူကရိန်းကပြောပါရယ်ရှင်ရခိုင်ပြည်နယ်ကရွင်ကြသိန်းနဲ့ချီနေရဲဆွန့်ကွာထွက်ပြေးရခဲ့ရတာအပါအဝင်လူခွေချိုးဖောက်မှုတွေခံခဲ့ရတဲ့အထိဖြစ်ခဲ့တာမှာ Facebook လူမှုကွန်ရက်မှာတာဝန်ရှိတဲ့အတွက်ရော်ကြီးပေးတဲ့လို့နိုင်ငံတကာလူခွေအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကပြောကြားလိုက်ပါတယ်။အမုန်းတရားပွားများတဲ့ရေးသားတင်ပြမှုတွေ Facebook ပေါ်မှာပြန့်နှံ့ခဲ့တာကိုတားဆီးဖို့ပြက်ကွက်ခဲ့တာကြောင့်လို့ Amnesty ကထောက်ပြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနေရဲ့ပြန်အခြေချနိုင်ရေးမှာ Facebook ကုမ္ပဏီကတာဝန်ယူရောကြီးပေးရမယ်လို့စက်တင်ဘာလ29ရက်ကြာတာပရင်းဒီအစဉ်ကန်စာမှာထုတ်ပြန်ထားပါတယ်။နောက်ရခိုင်ပြည်နယ်နဲ့တဝမ်းနဲ့ဒီချင်းပြည်နယ်တောင်ပိုင်းဒေသတွေမှာရခိုင်တပ်မတော် AA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတာကြောင့်ဒေသတွေအိုးအိမ်ဆုံးခွာထွက်ပြေးရသူတွေဒီလထဲမှာပဲတောင်းတဲ့ချီတိုးလာတယ်လို့ကုလသမဂ္ဂကပြောပါတယ်ရှင်။
စက်တင်ဘာလ30ရက်တောက်ကြညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမက်အင်ဂျင်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Basco Valerich နဲ့ PJ Elliot တို့ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်တော်ရရှင်ဒီအားလုံးကိုကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပရာဝေးကွာစိတ်ချမ်းသာကိုကျန်းပါလို့လိုရာဆန္ဒပြကြပါစေရှင်There's a path we must choose sometime.
ကို
COVID ကာယောဂါကာလအတွင်းလှုပ်လှမဲ့အမေရိကန်မိသားစုတွေ